Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အောက်တိုဘာလ15ရက်စနေနေ့ညဘက် VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့ကနေတိုက်ရိုက်ထုတ်လည်နေပါပြီရှင်ကျွန်မဆုမြတ်မပါရှင်အခုညဘက်အစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်ကျွန်တော်ကတော့ဝင်းမင်းပါမက်ကင်ဖြူ2နဲ့အတူဒီနေ့ထစ်တဲ့ရသတင်းတွေကိုပြောပြမှာပါဒီနေ့ထူးခြားတဲ့သတင်းတွေမှာတော့အမေရိကန်အနေနဲ့ယူကရိန်းကိုစီးရေးကူညီနောက်ထပ်ဒေါ်လာ3,900ကျော်ပေးသွားတော့မှာပါရှိရင်တဲ့အီရန်မျိုးသမီးတွေနဲ့ပြည်သူတွေနဲ့အတူရက်တီနေပါတယ်လို့လည်းအမေရိကန်သမ္မတကပြောလိုက်ပါတယ်။ရုရှားနျူကလ িয়ার လက်နက်သုံးဖို့လက်တွေ့လို့တာမတွေ့ရသေးဘူးလို့တော့အမေရိကန်ကပြောလိုက်ပါတယ်။ဒီသတင်းတင်တဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးပါပါမဆင်မြတ်မင
်း။ချင်းပြည်နယ်အပါအဝင်မြန်မာနိုင်ငံကစီးရေးပဋိပက္ခဖြစ်နေတဲ့ဒေသတွေမှာကလေးငယ်တွေလိုအပ်တဲ့ကာကွယ်ဆေးထိုးခွင့်မရတဲ့အခြေအနေကြုံနေရပါတယ်။
မွေးတဲ့ကလေးကလုံးဝကာကွယ်ဆေးမထိုးတော့ဘူးမှာ။ကျွန်မကလေးတို့ပဲအဲ့လိုမျိုးမိုးရသေးရပြောင်းလဲရှိတဲ့ဆိုတော့ခြာနာလားအဲ့လိုပဲဝင်းချိုးလဲအဲ့လိုပဲဖြစ်တတ်တယ်။အားလုံးကလေးတွေအဲ့လိုပဲဖြစ်ကြတယ်မှာ
။မွေးကင်းစားကလေးငယ်တွေထိုးဖို့လိုတဲ့ကာကွယ်ဆေးမထိုးနိုင်ကြတဲ့အတွက်ကျန်းမာရေးပြဿနာတွေကြုံနေကြရတဲ့အကြောင်းတို့အတန်အစီအစဉ်ကြရင်သိရမှာပါ။ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုကလူနည်းစုဌာနတိုင်းရင်းသားတွေရဲ့အခွင့်အရေးနဲ့ပတ်သက်လို့ဆွေးနွေးတင်ပြထားပါတယ်။အာဆီယံထိပ်သီးစည်းဝေးပွဲတွေရှိတဲ့ရှေ့လာတဲ့မြန်မာအရေးအာဆီယံအဖွဲ့သားမှဆွေးနွေးကြမယ့်အကြောင်းပါတဲ့တပတ်အတွင်းမြန်မာသတင်းစူးစီးတင်ပြချက်မလေးရှားနိုင်ငံမှာတော့ရွေးကောက်ပွဲကိုဆော်ပြီးကျင်းပဖို့ရှိနေတဲ့သတင်းပါတဲ့နိုင်ငံတကာသတင်းစူးစီးချက်တွေကိုဒီကနေ့စနေညဘက်အစီအစဉ်မှာထုတ်လွှင့်ပေးသွားမှာပါ။အရင်ဆုံးတော့ဒီကဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝဲမင်းနဲ့မက်ခင်ဖြူထွေးတို့ကကြေညာပေးကြပါမယ်ရှင
်။အမေရိကန်အနေနဲ့ယူကရိန်းကိုစီးရေးအကူအညီဒေါ်လာ900ကျော်ထပ်ဖို့သွားပေးမယ်လို့အင်ပြူတော်ကကြေညာလိုက်ပါတယ်။ရုရှားအနေနဲ့ယူကရိန်းပြည်သူတွေကိုပြစ်မှတ်ထားပြီးမစ်ဆိုင်းအဝေးထိန်းဒုံးတွေချေချေပြက်ပြက်မကြာခင်ကပဲပြစ်ခဲ့ပြီးမှအမေရိကန်ဘက်ကပထမဆုံးအဖြစ်ဒေါ်လာ925သန်းကူညီဖို့မနေ့ကကြေညာလိုက်တာပါဒါပေမဲ့အခုစီးရဲကူညီမှုထဲမှာအရေးပါတဲ့လက်နက်သစ်တွေဒါမှမဟုတ်လေကြောင်းရန်ကာကွယ်စနစ်တွေမပါသေးပဲရုရှားကိုခုခံနိုင်ဖို့အရင်ပေးထားပြီးသားလက်နက်နဲ့ကြီးတွေထပ်ဖြည့်ပေးတာသာဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကအခုပေးတဲ့စစ်လက်နက်ပစ္စည်းတွေကမြေပြင်တိုက်ပွဲမှာယူကရိန်းဘက်ကအကောင်းဆုံးအသာစီးရစေဖို့တတိတကြီးနဲ့တဆင့်စီဆက်ကူညီနေတာဖြစ်တယ်လို့ရှင်းပြပါတယ်။အခုလိုချိန်မှာဒီထိန်ကာကွယ်ဝန်ကြီးဌာနကလည်းရုရှားအနေနဲ့ပြီးခဲ့တဲ့လကအတင်းစစ်သားစုဆောင်ပြီးယူကရိန်းစစ်အတွက်နောက်ထပ်တပ်သားတွေအခုတိုးပြီးပို့နေပေမဲ့သူတို့ကိုလက်နက်ကောင်းကောင်းတပ်ဆင်ပေးထားဖို့မရဘူးလို့ဒီနေ့ပြောလိုက်ပါတယ်။ဒါအပြင်ဒီတပ်သားတွေအနေနဲ့သူတို့အတွက်ခြေကားအင်ဂျီတွေကိုယ်တိုင်ပတ်စံနဲ့စိုက်ပြီးဝယ်ရမယ့်ပုံရှိနေတယ်လို့လည်းထောက်လိုင်းသတင်းတွေအခြေခံပြီးတင်ပေးတဲ့ Internet Twitter ကနေဒီတိန်ကာကွယ်ဌာနကပြောလိုက်ပါတယ်။အခုလိုချိန်မှာတော့ရုရှားသမ္မတကယူကရိန်းမျိုးကြီးတွေကိုပစ်ခဲ့တာကိုကာကွယ်တဲ့အနေနဲ့ယူကရိန်းကိုရုရှားဘက်ကဖျက်ဆီးပစ်ဖို့မရှိတာကြောင့်နောက်ထပ်တိုက်ခိုက်မှုတွေကြီးကြီးမားမားလုပ်ဖို့မလိုတော့ပါဘူးလို့မနေ့ကပြောခဲ့ပါတယ်။
အီရန်မှာသတင်းကားပဲကြာလာတဲ့အထိလူလူဆန္ဒပြပွဲကြီးတွေမရက်တန်းဆက်ဖြစ်နေတဲ့အပေါ်မှာအံ့ဩကြရပြီးရဲရင့်တဲ့အီရန်အမျိုးသမီးတွေအီရန်နိုင်ငံသားတွေနဲ့အတူသူရက်တည်နေပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။အီရန်ဘာသာရေးရဲတွေရဲ့ဖမ်းဆီးရကိုခံခဲ့ရတဲ့အီရန်အမျိုးသမီးငယ်တူသေဆုံးခဲ့ရပြီးတဲ့နောက်ပိုင်းပေါ်ပေါက်လာတဲ့ဆန္ဒပြပွဲတွေဟာအခုနှစ်ပိုင်းတွေထဲမှာတော့အကြီးမားဆုံးဆန္ဒပြပွဲတွေဖြစ်လာပါတယ်။ဒီဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့သမ္မတဘိုင်ဒန်ကကယ်လီဖိုးနီးယားပြည်နယ်Ivan Colley မှာမနေ့ကမိန့်ခွန်းပြောကြားတဲ့အချိန်မှာထည့်သွင်းပြောသွားတာဖြစ်ပါတယ်
။ I want you to know we stand with the citizens and brave women of Iran. For real. For real.
ဖေအီရန်နိုင်ငံသားတွေရဲရင်တဲ့အမျိုးသမီးတွေနဲ့အတူကျွန်တော်တို့ရက်တီပေးနေတယ်ဆိုတာသိစေချင်ပါတယ်။အီရန်မှာအခုလိုအုံကြွလာတာကိုကျွန်တော်ကိုယ်တိုင်အံ့ဩရပါတယ်။ဒါမျိုးကအချိန်အတော်ကြာကြာအထိကိုအတန်ပြန်တိတ်သွားအောင်လှုပ်လို့ရနိုင်တဲ့အရာမျိုးမဟုတ်ပါဘူးလို့ကျွန်တော်ထင်ပါတယ်ဆိုပြီးတော့သမ္မတကပြောသွားတာပါ။မနေ့ကတောက်ချာနေအစောပိုင်းတုန်းကလည်းအမေရိကန်ဒုသမ္မတကမလာဟဲရစ်ဒုတိယနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့အင်ပီရိုလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်တို့ကလည်းအီရန်လူခွင့်ရေးလှုပ်ရှားသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါသေးတယ်။အီရန်မှာတန်းတူအခွင့်အရေးနဲ့လူခွင့်ရေးရရှိဖို့ညဉ့်ညက်နဲ့ဆနပြပွဲတွေကိုဥဆောင်နေတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုထောက်ခံအားပေးနေပါတယ်လို့ဒုသမ္မတဟဲရစ်ကလည်းကြေညာချက်ထုတ်ပြန်ပြောခဲ့ပါတယ်ရှင်
။အမေရိကန်နိုင်ငံတော်လုံခြုံရေးပြောခွင့်ရကရုရှားနျူကလ িয়ার သုံးဖို့လက်တွေ့လှုပ်တာမတွေ့ရသေးဘူးလို့ပြောလိုက်ပါတယ်။ရုရှားသမ္မတကမချခင်ကပဲနျူကလ িয়ার လက်နက်ချင်းချောက်မှုလုပ်ပြီးမှအမေရိကန်နိုင်ငံတော်လုံခြုံရေးကောင်စီ NSC ပြောခွင့်ရဂျွန်ကာဘီကဒါကိုအကောင်းဆုံးစောင့်ကြည့်နေတာမှလက်တွေ့သုံးဖို့အထောက်အထားမတွေ့ရသေးဘူးလို့ VOA ကိုပြောပါတယ်။ VOA နဲ့တည်တံ့လုပ်တဲ့အင်တာဗျူးထဲမှာ NSC ပြောခွင့်ရကာဘီကပဲလူများပြားသိစေတဲ့လက်နက် WMD ဒါမှမဟုတ်နျူကလ িয়ার လက်နက်ကိုပြည့်ရရအောင်သုံးဖို့သမ္မတဗလာဒီမာပူတင်ဆုံးဖြတ်ချက်ချလာတာရုရှားတပ်ကပြင်နေတာဘာမှကိုမတွေ့ရသေးဘူးလို့မနေ့ကရှင်းပြပါတယ် VOA အီရန်ဌာနကလုပ်တဲ့ဒီအင်တာဗျူးထဲမှာနိုင်ငံတော်လုံခြုံရေးကောင်စီပြောခွင့်ရကာဘီကပဲရုရှားအနေနဲ့အီရန်လုတ် drone တွေနဲ့ယူကရိန်းကိုတိုက်မှာကိုသွားဝယ်စဉ်တဲကလူသိရှင်ကြားထုတ်ပြောခဲ့ပြီးဒီအတွက်ယူကရိန်းကိုတတ်နိုင်တာအကူအညီပေးခဲ့တဲ့အခုတော့အပြေအဝဆက်ကူညီသွားမှာပါလို့ဆက်ပြောပါလေ။ဒါအပြင်အီရန်နျူကလ িয়ার ပြဿနာအတွက်လည်းအီရန်ဘက်ကမဖြစ်နိုင်တာတွေတောင်းဆိုနေတာကြောင့်တန်တမာရေးနည်းတွေဆက်ရှိလုပ်နေတာမရှိတော့ပဲအီရန်ပြည်သူတွေကိုကြမ်းဖက်နှိမ်နင်းနေတာတွေအတွက်ပါဖိအားပေးတန်ခတ်ဖို့ပဲရှိတော့တယ်လို့ကာဘီကဆက်ပြောခဲ့ပါတယ်ခင်ဗျ။
တူရကီနိုင်ငံမှာကြောက်မီးသွေးမိုက်ပေါက်ကွဲပြီးသေဆုံးသူအရေအထွတ်ဟာ42ယောက်ထက်မနည်းရှိလာနေပါတယ်။တူရကီနိုင်ငံမြောက်ပိုင်းအလုတ်သမား130လောက်ရှိတဲ့ကြောက်မီးသွေးမိုက်မနေ့ညနေကပေါက်ကွဲတာကြောင့်သေဆုံးခဲ့ရတဲ့သူတွေအတွက်ဒီကိစ္စဗနအခမ်းအနားစတဲ့ပြီးတော့ပြင်ဆင်နေတဲ့အချိန်မှာပဲနောက်ထပ်သေဆုံးသူတွေလည်းဆက်တိုးလာနေတာပါ။ဘာတင်ပြည်နယ်အမ်စရာကန်ချီမြို့ကနိုင်ငံပိုင်မိုင်းလုပ်ငန်း Hardcore Enterprise မှာဖြစ်ခဲ့တဲ့ဒီပေါက်ကွဲမှုထဲမှာနောက်ထပ်12ဦးဒဏ်ရာရထားပြီးတော့ဆေးရုံတင်ထားရတယ်လို့တူရကီအရာရှိတွေကပြောပါတယ်။ပင်လယ်နဲ့ကမ်းခြေမှာရှိတဲ့ဒီမြို့လေးမှာမိုင်းပေါက်ကွဲမှုဖြစ်ပြီးတော့စိုးရင်တကြီးရောက်လာတဲ့မိသားစုဝင်တွေအနေနဲ့မနေ့ကတညလုံးယာတိဥရအေးနေတဲ့အချိန်မှာစောင့်နေခဲ့ကြရပြီးတော့ဒီနေ့လည်းကြားမှာသေဆုံးတဲ့သူတွေကိုသိရပြီးငိုကြွေးမဆုံးဖြစ်နေခဲ့ကြတာပါနောက်ထပ်58ယောက်ကိုတော့အထိကိမရှိပဲသူ့ဟာသူပြန်ထွက်လာနိုင်တာဒါမှမဟုတ်ကဲထုတ်ပေးခဲ့ရတာတွေရှိတယ်လို့လည်းကယ်ဆယ်ရေးလုပ်သားတွေကပြောပါတယ်တူရကီသမ္မတရီချက်တေရဲ့အာဒိုဝန်ကလည်းဒီမိုင်းပေါက်ကွဲခဲ့တဲ့နေရာကိုဒီကနေ့သွားရောက်ခဲ့ပြီးတော့အကူအညီတွေပေးမယ်ကြောင်းကတိပြုပြောဆိုခဲ့တယ်လို့တာဝန်ပို့လျော့ခဲ့တဲ့သူပဲသူကိုမဆိုအရေးယူမယ်လို့လည်းပြောဆိုခဲ့ပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုက်ဒိုမီတာ32 kHz 9303ညနဲ့9383ညလိုက်ဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုက်လိုက်မီတာ190 kHz 1505အနည်းလို့ထုတ်လင်းပေးနေပါတယ်ခင
်ဗျာ VOA American တန်ရဲ့စနေညသတင်းတွေကိုဆက်ပြောပြနေပါတယ်မြန်မာနိုင်ငံမှာတိုင်းဒေသလူနည်းစုတွေအခွင့်အရေးတွေကိုထည့်စဉ်းစားတဲ့အနေနဲ့လွတ်တော်လိုက်သီးခြားဥပဒေပြုခွင့်တွေရှိအောင်ဥပဒေမှန်တိုင်းအတွင်းကနေပြည်ပြင်းပြောင်းလဲမှုတွေလုပ်တင်တယ်လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီနေ့အမေကွန်းမှာပြောလိုက်ပါတယ်။တနင်္ဂနွေအပြည့်ရဲ့ဆဲရည်သဘောတူစာချုပ် NCA လက်မှတ်ရေးထိုးခဲ့တာ9နှစ်ပြည့်ထိမ့်မှတ်ခံတာအတွက်ဒီနေ့ဗီဒီယိုမေကွန်းပြပို့ရမှာအခုလိုပြောသွားတာပါ။တိုင်းနာကူစုကူစားပြုမှုအများစုရှိတဲ့အမျိုးသားလွတ်တော်ကနေအဆိုပြုလိုက်တဲ့ဥပဒေမူကြမ်းတွေဟာပြည်သူလွတ်တော်ဘက်မှသဘောထားကွဲလွဲမှုတွေရှိတတ်ပြီးပြည်ထောင်စုလွှတ်တော်မှာပေါင်းပြီးမဲခွဲဆုံးဖြတ်တဲ့အခါတွေမှာအများစုဖြစ်တဲ့ပြည်သူလွှတ်တော်ကလွှမ်းမိုးအသာစီရသွားတာတွေ့ခဲ့ရတာကြောင့်လွှတ်တော်လိုက်အခုလိုတီးခြားဥပဒေပြုခွင့်တွေကိုရှိတင်တယ်ဒီအတွက်ဖွဲ့စည်းပုံပြင်ဆင်ရေးဆွဲတာတွေလုပ်တင်တယ်လို့ပြောခဲ့တာပါတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စစ်ရေးသဘောတူစာချုပ် NCA ကို2015ခုနှစ်အောက်တိုဘာ15ရက်နေ့ကတိုင်းနာအဖွဲ့၈ဖွဲ့နဲ့မြန်မာအစိုးရကြားစတင်လက်မှတ်ရေးထိုးခဲ့ပြီး2018ခုနှစ်မှာနောက်ထပ်တိုင်းဒေသ၂ဖွဲ့နဲ့ထပ်မံပါဝင်ပြီးတော့အခုထိဖြစ်လာတာဖြစ်ပါတယ်ခင်ဗ
ျစစ်တပ်အာဏာသိမ်းခဲ့တာတစ်နှစ်ကျော်နှစ်နှစ်နီးပါးရှိလာတဲ့မြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေတွေဆက်ကြုံတွေ့နေရပြီးတော့စီးပွားရေးကျဆင်းမှုနဲ့အတူလူသားပေးတို့ကအခြေအနေတည်တည်တသာပိုပြီးဆိုးလာနေတယ်လို့နိုင်ငံတကာအချက်ချင်းကြီးနဲ့လာချမ်းဒီအသင်း IFRC ကသတိပေးပါတယ်မြန်မာနိုင်ငံရဲ့အခြေအနေဟာရှုပ်ထွေးပြီးပတ်ပေါင်းစုံတက်ရောက်မှုတွေရှိနေတယ်လို့နိုင်ငံအတွင်းသဘောထားမတူတဲ့အဖွဲ့တွေအကြားတင်းမာမှုတွေပိုပြီးပြင်းထန်လာနေတဲ့အချိန်ထဲမှာကိုဗစ် -19 ကပ်ရေးကြောင့်လည်းပြည်သူတွေဒုက္ခပိုပြီးကြုံတွေ့နေနေရတဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့မနေ့ကထုတ်ပြန်တဲ့ IFRC ရဲ့အစီအစဉ်မှာဖော်ပြထားတာပါကိုဗစ်ကပ်ရေးနောက်ဆက်တွဲတက်ရောက်မှုတွေကြောင့်ကုန်စည်နှုန်းတွေတက်ပြည်သူတွေရဲ့လူမှုစီးပွားဘဝတွေထိခိုက်ရတာတွေပိုဆိုးလာနေတာဖြစ်ပြီးတော့ပြန်လည်နလန်ထူလာနိုင်မဲ့ပုံလည်းမတွေ့ရသေးဘူးလို့အစီအစဉ်မှာထောက်ပြထားပါတယ်ပြည်တွင်းဗန်လုံငယ်ကျန်းမာရေးနဲ့ပညာရေးစတဲ့ဝန်ဆောင်မှုတွေလည်းဆက်ပြီးတော့ကြာဆင်းလာနေတဲ့အချိန်ထဲမှာပြည်သူတွေသက်သာရာရဖို့ဦးသားချင်းစာနာမှုဥက္ကဋ္ဌတွေဆက်ပေးနိုင်ဖို့အတွက် IFRC ကတောင်းခံထားတဲ့ရပ်ပုံငွေစုပေါင်းကလည်း58ရာခိုင်နှုန်းလောက်ပဲရသေးတယ်လို့ဒီအစင်ခါစာမှာရှင်းလင်းထားပါတယ်။ဒါပြင်မြန်မာစစ်ကောင်စီကိုဆန့်ကျင်တဲ့တိုက်ပွဲတွေရခိုင်ပြည်နယ်မှာပြန်ဖြစ်လာတာအပအဝင်နိုင်ငံတော်လက်နက်ကိုင်ပြပခါတွေပိုးပြီးတော့ကြုံလာရတဲ့အချိန်အကြမ်းဖက်မှုတွေကြောင့်လုံခြုံရေးနဲ့လူသားပေးထုတ်ကအကြီးအကျယ်ပိုဆိုးလာတယ်လို့ဖော်ပြပါတယ်။လူကောင်းထောင်ချီအသက်ခံခဲ့ရပြီးကလေးတွေအပအဝင်လူတွေတန်းတဲ့ချီအိုးရင်ဆုံးခွာထွက်ပြေးရတာအိုးရင်တောင်းတဲ့ချီမိရှုဖြက်စီးခံရတာတွေရှိခဲ့တယ်လို့လည်း IFRC ကထောက်ပြပါတယ်။ဒီလိုချိန်မျိုးမှာ IFRC ရဲ့ထောက်ပံ့မှုနဲ့ဒီမြန်မာနိုင်ငံကြက်ချင်ဒီအသင်းMRCS ဆက်ပြီးတော့လက်ပတ်နိုင်ဖို့အရေးကြီးလိုအပ်နေတယ်လို့လည်းအစင်ခန်းစာမှာရေးသားထားပါရဲ့ရှင်
။ မနက်ဖြန်အောက်တိုဘာ16ရက်နေ့မှာစတင်မဲ့တရုတ်ပြည်သူကွန်ဂရက်ညီလာခံမှာပါတီဖွဲ့စည်းပုံကိုပြင်ဆင်သွားမယ်လို့ပါတီပြောခွင့်ရကဒီနေ့သတင်းတောက်တွေကိုပြောလိုက်ပါတယ်ဘလို့ပြင်ဆင်မှုတွေလုပ်သွားမယ်ဆိုတဲ့အသေးစိတ်ကိုတော့မပြောပါဘူးတရုတ်ပြည်ကိုထူထောင်ခဲ့တဲ့ခေါင်းဆောင်မော်စီတိုမရှိတော့တဲ့နောက်ပိုင်းတိုင်းပြည်မှာအာဏာချီဆုံနိုင်ငံခေါင်းဆောင်ဖြစ်လာတဲ့သမ္မတရှီကျင်းပင်အနေနဲ့ဒီညီလာခံအတွင်းပါတီရဲ့အထွေထွေအတွင်းမှုနေရာကိုနောက်9နှစ်ဆက်ယူနိုင်မှုပြင်ဆင်ထားပါတယ်ရှင်းကားနဲ့ကာလာအတွင်းစီးပွားရေးကုန်သွယ်ရေးနဲ့နည်းပညာဆိုင်ရာညီမင်းချက်တွေကိုဘလို့အကောင့်ထဲပေါ်သွားမလဲဆိုတာကိုသမရရှိကဒီညီလာခံမှာအစီရင်ခံစာတင်ပါလိမ့်မယ်။သမရရှိအနေနဲ့ကိုဗစ်ကပ်ဘေးနဲ့စီးပွားရေးပြန်လည်ထူဖို့ကြိုးစားနေခြင်းတစ်ချိန်တည်းမှာယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားသမ္မတပူတင်ကိုထောက်ခံမှုကြောင့်အနောက်နိုင်ငံတွေနဲ့ဆက်ဆံရေးမပြေလည်မှုတွေလည်းရှိနေခြင်းရှုပ်ထွေးနေတဲ့ကာလမှာပဲပြည်သူ့ကွန်ဂရက်ညီလာခံကျင်းပမှာပါ။ဒီလ16ရက်နေ့ကနေ22ရက်နေ့ထိတပတ်တာကျင်းပမယ်ဒီညီလာခံကိုဘီဂျင်းမြို့တော် TNMN ရင်းပြင်မှာရှိတဲ့ Great Hall ပြည်သူ့ခန်းမထဲမှာကျင်းပသွားမယ်လို့ပါတီပြောခွင့်ရကပြောထားပြီးပါတီဝင်2300လောက်တက်ဖို့ရှိနေပါတယ်ခင်ဗ
ျလန်ဒန်မြို့သားပြတိုင်းမှာပြသထားတဲ့ကမ္ဘာကျော်ပကြီးဆရာကြီး Vincent Van Gogh ရဲ့ Sunflowers နေကြာပန်းများဆိုတဲ့ပကြီးကားကိုခရမ်းကျင်ပြီးရေနဲ့ပြပောက်ခဲ့ကြတဲ့အမျိုးသမီးငယ်နှစ်ဦးကိုတော့ပကြီးကားပြက်စီအောင်လုပ်မှုနဲ့တရားစွဲထားတဲ့အကြောင်းဗြိတိန်ရဲတပ်ဖွဲ့ကဒီကနေ့ပြောပါရယ်ဒီအမျိုးသမီးငယ်နှစ်ယောက်ဟာ Just Stop Wife သဘာဝပတ်ဝန်းကျင်အရေးလှုပ်ရှားမှုအဖွဲ့ကတက်ကြွလှုပ်ရှားသူတွေဖြစ်ပြီးတော့ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကတည်းကလန်ဒန်မြို့မှာဆန္ဒပြနေကြတာပါသူတို့နှစ်ဦးဆန္ဒပြနေကြတဲ့ပုံတွေနဲ့တောက်ကြနေတော့ကဒီVan Gogh ရဲ့ပကြီးကားကိုခရမ်းကျင်ရေတွေနဲ့ပောက်ခဲ့ကြတဲ့လှုပ်ရှားမှုတွေကိုတော့သူတို့အဖွဲ့ကရိုက်ကူးထားတဲ့ဗီဒီယိုမှာတွေ့ရတာပါအခုပကြီကားဟာမူလပကြီကားကနေပုံပွားယူပြီးကဘာတဝမ်းပြတိုက်တွေမှာပြသထားတဲ့ပကြီကား၅ချက်ထဲကတစ်ခုဖြစ်ပြီးတော့ဒေါ်လာ84သန်းလောက်တန်တယ်လို့ Just Stop Oil အဖွဲ့ကပြောပါရယ်အခုလိုခရမ်းညင်ကြီးရေနဲ့ပတ်လိုက်တဲ့အတွက်ပကြီကားပေါင်အနည်းငယ်ပျက်စီးသွားတာရှိပေမဲ့လို့ပကြီကားကိုထိခိုက်သွားတာမျိုးတော့မရှိဘူးလို့ပြတိုက်ကကြေညာချက်ထုတ်ပါတယ်ဒါပေမဲ့ရဲတပ်ဖွဲ့ကတော့သူတို့ကိုပကြီကားပျက်စီးအောင်လုပ်တာတားမြင်ထားတဲ့နေရာအထိဝင်ရောက်ခဲ့တာတွေကြောင့်ဖမ်းဆီးပြီးတော့ရာဇဝတ်မှုနဲ့တရားစွဲထားတယ်လို့ပြောပါရယ်ရှင်
နောက်ဆုံးရသတင်းတွေကိုကိုဝဲမင်းနဲ့မက်ခင်ဖြူထွေးတို့ကြီးညာပေးကြတာပါရှင်။ VOA စီစဉ်တွေကိုည10:00နာရီအထိလိုင်းတို32 58 kHz 9383ည9383ည5885တို့ကနေပြီးတော့ထောက်လွှင့်ပေးနေပါတယ်။လိုင်းလက်မီတာ190 kHz 1595တို့ကနေလည်းဖမ်းယူနားဆင်နိုင်ကြပါတယ်။အခုဆက်ပြီးတော့ထောက်လွှင့်ပေးမယ့်အစီအစဉ်တွေမှာခွဲခြားဆက်ဆံခံနေရစေ American ဌာနတိုင်းရင်းသားတွေအကြောင်းဆွေးနွေးထားတဲ့ Democracy လူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မြန်မာစစ်တပ်အတွက်လက်နက်အယောင်းဝယ်လုပ်ပေးနေသူတွေကိုအမေရိကန်ကတန်ခတ်လိုက်တာပါတဲ့တပတ်အတွင်းမြန်မာသတင်းစူးစီးမှုယူကရိန်းကိုရုရှားတို့ဒရုန်းတွေနဲ့တိုက်ခိုက်နေတဲ့အကြောင်းပါတဲ့နိုင်ငံတကာသတင်းစူးစီးမှုတွေကိုထုတ်လွှင့်ပေးသွားမှာပါ။အရင်ဆုံးတော့ဒုအတန်အပတ်စဉ်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာစစ်တပ်ကိုလက်နက်ကင်တော်လှန်မှုတွေပေါ်ပေါက်လာတဲ့မြန်မာနိုင်ငံမှာမွေးကင်းစကလေးငယ်တွေအပါအဝင်ကလေးငယ်တွေထိုးတဲ့နဲ့ကာကွယ်ဆေးမထိုးနိုင်ကြတဲ့အခြေအနေကြုံနေကြရပါတယ်။ဒါကြောင့်နောက်ဆက်တွဲကျန်းမာရေးအခြေအနေတွေကြုံနေကြရတဲ့အကြောင်းဒုအတန်အစီအစဉ်မှာတင်ပြထားပါရရှင်။
ဒါကြောင့်ဆိုဘယ်လိုမျိုးဆိုဒီဒီဟိုကနေကောက်ဝဲဆင်းနေပါခွေလို့ရတယ်ယောဂဖြစ်ပေမဲ့ကျွန်တော်ဒီမှာကွန်ဆူဘူးပေါ့နော်မိုးရဒီအပြောင်းလဲရှိရဆိုတော့ခြနာလဲအဲ့လိုပဲဝင်းရှိုးလဲအဲ့လိုပဲဖြစ်တယ်အားလုံးခရီးတွေအဲ့လိုပဲဖြစ်ကြတယ်မ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကတင်ဆက်တာဖြစ်ပါတယ်။ဒို့တန်ရဲ့ဒီတစ်ပတ်ဆောင်းဝါးကိုတော့ Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားပါတယ
်။ယောဂတွေကိုကြိုတင်ကာကွယ်နိုင်ဖို့အတွက်ကလေးတိုင်းဟာအသက်အရွယ်လိုက်ကာကွယ်ဆေးမဖြစ်မနေချိုးဖို့လိုအပ်ပါတယ်။ဒါပေမဲ့စစ်အာဏာသိမ်းလိုက်ကလေးကနိုင်ငံတွင်းပြည်ပခဖြစ်ပွားတဲ့ဒေသအရေးအတွက်တွေကျိုးလာပြီးပုံမှန်ကာကွယ်ဆေးချိုးတာတွေကတိတိတသာကျဆင်းသွားပါတယ်။အကျိုးဆက်အနေနဲ့ကတော့အရင်ကကာကွယ်နိုင်ခဲ့တဲ့ယောဂတွေဟာတကြောပြန်ပြန်ဖြစ်လာနေပါပြီ။ကလေးတငယ်အခွင့်အရေးဆိုင်ရာသဘောတူစာချုပ်မှာတော့ကလေးတငယ်တွေဟာအမြင့်ဆုံးရနိုင်တဲ့ကျန်းမာရေးစံနှုန်းတွေနဲ့ကျန်းမာရေးဝန်ဆောင်မှုတွေကိုလလန်းမိခံစား권ရှိရလို့ဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့စစ်ရေးပြင်းထန်နေတဲ့ဒေသတွေမှာနေတဲ့ကလေးတွေကတော့အဲ့ဒီအခွင့်အရေးတွေဆုံးရှုံးနေရတဲ့အပြင်တခါတရံမှာအသက်ရှင်ဖို့အခွင့်အရေးတွေပါဆုံးရှုံးနေရပါတယ်။ဆီယမနောင်တီရောင်ကတော့ချင်းပြည်နယ်မင်းကျပ်မြို့နယ်မှာစစ်ဆောင်ကျန်းမာရေးစောက်ရှောက်ပေးနေတဲ့ကျန်းမာရေးဝန်ထမ်းတအူဖြစ်ပါတယ်။
ကျမတို့ပြန်တွေ့နေရတာဒါမျိုးရှင်ဘောလေမိစရာတော့ကျမတို့လောလောဆယ်ကျမတို့တရားမျှောက်စာပြန်တွေ့နေရပြီးစေ ပြီးတော့ဒီအုံတော့အမင်းအောင်လည်းဟာဆုံးသွားတယ်ပေါ့နော်ပြီးတော့မီဆယ်ရီကတော့ကျွန်တော်တို့ထင်းနဲ့ပဲပြန်ပြီးမှကူပါရဲအနေထားပေါ့နော်တကယ်တမ်းဆိုဘယ်လိုမီဆယ်တို့ဒီသူဒီဟိုကားနဲ့ကောက်ွယ်စင်းနဲ့ကောက်ွယ်လို့ရတဲ့ယောဂဖြစ်ပေမဲ့ကျွန်တော်တို့ဒီမကောက်ွယ်နိုင်ဘူးပေါ့နော
်ချင်းပြည်နယ်ဟာအာနာသိမ့်ပြီးလပိုင်းအတွင်းမှာပဲလက်နက်ကန်တော်လှန်မှုတွေစတင်ခဲ့ပြီးအဲ့ဒီကစားလို့ကလေးတွေဟာကောက်ွယ်စင်းမချိုးရတော့ပါဘူးမင်းတပ်ပြည်သူအုပ်ချုပ်ရေးအဖွဲ့ကလက်လမ်းမီတလောက်ကောက်ယူထားတဲ့စည်ရင်းတွေအရမင်းတပ်မှာ9နှစ်အောက်ကလေး 3,000 ရှိပြီးတော့အဲ့ဒီရဲကကလေး 2,000 ဟာကာကွယ်ဆေးလုံးဝမချိုးရသေးဘူးလို့ဆိုပါတယ်မြန်မာနိုင်ငံမှာငွေကင်းစားကနေအသက်10နှစ်အထိကာကွယ်ဆေး73မျိုးကိုပြည်သူ့ကျန်းမာရေးဦးစီးဌာနကနေပုံမှန်ကာကွယ်ဆေးတို့အစီအစဉ်နဲ့ချိုးပေးနေရပါဒီကာကွယ်ဆေးတွေဟာကူးဆက်လွယ်ပြီးအသက်ဆုံးရှုံးနိုင်တဲ့ယောဂတချို့ကနေကလေးတွေကိုရာနှုန်းပြည့်နှီးပါးကာကွယ်ပေးပါတယ်အဲ့ဒီယောဂတွေထဲမှာဝတ်သက်ယောဂဟာအလွန်ကူးစက်မြန်တာပါကာကွယ်ဆေးမထိုးရရင်ယောဂရှိသူနဲ့အနီးကပ်နေထိုင်သူ10ဦးမှာ9ဦးကူးနိုင်တာပါပြင်းထန်တဲ့နောက်ဆက်တွဲဆိုဂျိုးအနေနဲ့ပြင်းထန်ဝမ်းပြက်ဝမ်းလျှော်တာအဆုတ်ရောင်တာအုံနှောက်ရောင်တာနဲ့မျက်စိကွယ်နိုင်တဲ့အပြင်အသက်ဆုံးရှုံးမှုတွေလည်းရှိလာနိုင်ပါတယ်မြန်မာနိုင်ငံရဲ့ဝတ်သက်ချိုက်သူယောဂကာကွယ်ဆေးလွှမ်းခြုံနိုင်မှုနှုန်းဟာ2018ခုနှစ်မှာ63ရာခိုင်နှုန်းရှိခဲ့ပါတယ်အခုတော့43ရာခိုင်နှုန်းသာရှိတော့တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အချက်အလက်အရသိရပါဗျ။အရင်ကတော့ကာကွယ်ဆေးတွေကိုဆေးချိုးစုရက်တွေ၊ကျေးလက်ကျန်းမာရေးဌာနတွေ၊ကျေးလက်ဆေးပေကံ၊ဒေသနာဆေးကံ၊မိခင်နဲ့ကလေးစားလျှောက်ရေးရုံးနဲ့ပြည်သူ့ဆေးရုံးတွေမှာအစိုးရကအခမဲ့ချိုးပေးခဲ့ရပါ။ဒါပေမဲ့အခုတော့အရင်လိုချိုးဖို့မဖြစ်နိုင်တော့ပါဘူး။ဥပမာအနေနဲ့ပြောရရင်ချင်းပြည်နယ်လိုတောင်ထူတက်ပြီးလမ်းပန်းဆက်သွယ်ရေးခက်ခဲတဲ့ဒေသမှာငကိုနိုင်ငံရေးကောင်းတဲ့အခြေအနေတွေကတော့ကာကွယ်ဆေးရဖို့ကခက်ခဲခဲ့ပါတယ်။အခုအတ္တိဒေသမှာတိုက်ပွဲတွေဖြစ်နေတဲ့ကာလပါ။သူမရဲ့ဒုတိယကလေးကိုကာကွယ်ဆေးချိုးဖို့ဆန္ဒရှိနေတဲ့မင်းတပ်မျိုးနယ်ကစစ်ရှောင်းမဇာလီလည်းဒီအကြက်တဲကိုကြုံတွေ့နေရပါတယ်။ကာကွယ်ဆေးချိုးရမယ့်အနည်းဆုံးရွာကိုစာကြေးစည်းသွားမှုတော့3နိုင်လောက်ကြာပါတယ်။
ကိုဆိုင်ကနေပဲတွားကြတာအဲ့လိုမျိုးဆိုင်ကဟလာတော့အဲ့လိုမျိုးတွေ့တော့အတွားအပြန်ရအခုက၄၅တောင်းလို့ပြောကြရမှာအခုကနေငါရဲ့လည်းမကောင်းစိတ်တက်ဟိုအခုနဲ့ငါရဲ့မကောင်းတဲ့အချိန်မှာအဲ့မှာစိတ်တက်စိတ်တွားတက်တာလေအမျိုးသားအဲ့မှာဆိုင်ကပြီးစီးတော့အဲ့ဒါနဲ့ဆိုင်ကလည်းမဝတ်ထူတော့ဘာမှမရှိရနဲ့မှာ
ကဘာတဝမ်းမှာလည်းကလေးတွေကိုကာကွယ်ဆေးထိုးပေးနိုင်တဲ့နှုံးဟာကြာစင်းနေခဲ့ပါတယ်GDP3 လို့ခေါ်တဲ့စုံစုမေးခိုင်နဲ့ကြညာချောင်းစိုးကားွယ်စီထိုးပေးနိုင်တဲ့ကလေးဥယေဟာလည်းတကဘာလုံးအတိုင်းတာနဲ့900ခိုင်နှုန်းကျဆင်းသွားတယ်လို့ WHO နဲ့ UNICEF တို့ကထုတ်ပြန်ကြပါတယ်။ GDP3 လွှမ်းခြုံနိုင်မှုအ ਨੇ စုံနိုင်ငံနှစ်ခုရဲ့မှာမြန်မာလည်းပါဝင်ပါတယ်။ COVID-19 ကပ်ရောဂါဖြစ်နေခြင်းကကဘာတဝန်းလုံးလွှမ်းခြုံမှုကျဆင်းရခြင်းရဲ့အဓိကအကြောင်းရင်းဖြစ်ပါတယ်
။ရန်တိုင်းဒေသကြီးမှာ COVID-19 ရောဂါကူးစက်မှုမြင့်တက်လာချိန်မှာပဲ
ဥပမာအနေနဲ့ဝန်ဆောင်မှုနဲ့ထောက်ပံ့ရေးကွင်းဆက်တွေပြတ်တောက်သွားတာကိုဗစ်ချင်းချောင်းမှုကိုတုံ့ပြန်မှုအရင်အမြင့်တွေလမ်းကြောင်းပြောင်းတုံးရတာကြောင့်လည်းဖြစ်နိုင်တယ်လို့ကန့်တက်ရေးအစီအမံတွေကလည်းကာကွယ်ဆေးချိုးဝန်ဆောင်မှုတွေကိုရယူဖို့အကန့်အသတ်တွေဖြစ်စေခဲ့ပါတယ်။မြန်မာနိုင်ငံမှာလည်းကလေးငယ်တွေအတွက်ကာကွယ်ဆေးချိုးလုပ်ငန်းဟာ2020ခုနှစ်အထိတည်တည်ငြိမ်ငြိမ်ရှိခဲ့ပြီးတော့2020နဲ့2021ခုနှစ်ကြားကာလမှာတော့ထပ်ဝက်ခန့်ကျဆင်းသွားပါတယ်။ဒါကြောင့်ပဲကလေးငယ်တွေမှာဖြစ်တဲ့ကာကွယ်လို့ရတဲ့ယောဂါတွေပြန်ဖြစ်လာတာပါ။အထူးသဖြင့်ပြိပခဖြစ်နေတဲ့ဒေသတွေမှာရေရှားပါတာမိလာစနစ်မကောင်းတာနဲ့အာဟာရချို့တဲ့ရာတွေကြောင့်ကပ်ရောဂါဖြစ်လာခဲ့ရင်ကုခန့်နိုင်စွာနည်းပါတယ်စစ်အာဏာသိမ်းပြီးကလေးကနေရွှေ့ပြောင်းနေရသူတသန်းနီးပါးရှိရဲ့လို့ UN ကဆိုပါတယ်ဒို့အတန်ကချင်းပြည်နယ်စကိုင်းမကွေးရှမ်းနဲ့ကယားပြည်နယ်ကစစ်ရှောင်ကျမ်းမာရေးဆောက်ရှောက်မှုပေးနေသူတွေကိုဆက်သွယ်ခဲ့ပါတယ်အဲ့ဒီဒေတာကကလေးတွေမှာယာတီတုပ်ဝင်တဲ့ဝင်ရောဂါအဖြစ်များပြီးကာကွယ်ဆေးနဲ့ကာကွယ်လို့ရတဲ့ဝတ်သက်ရောဂါအုံနှောက်အမေးရောင်ရောဂါတွေကချင်းပြည်နယ်နဲ့စကိုင်းတိုင်းကကလေးတွေမှာတွေ့ရတာပါတနည်းအရွယ်ကလေးရဲ့မိခင်မဇာလီကတော့ကာကွယ်ဆေးမရတဲ့သူတို့ရွာကအခြေအနေကိုအခုလိုပြောပြပါတယ
်အခုရွာမှာတော့ကလေးမမိုးရတဲ့တယောက်မှမရှိဘူးဒီနှစ်မှာအင်းချေတုံးခက်နေအိမ်လုံးရှိရနော်20 26 29အိမ်လုံးခလေးတွေပြန်မွေးကြတယ်အဲ့ပြန်မွေးတဲ့ခလေးတွေလုံးဝကာကွယ်ဆေးမထိုးကြဘူးမှာကျွန်မခလေးတို့ပဲအဲ့လိုမျိုးမိုးရဒီရပြောင်းလဲရှိရဆိုတော့ဖြာနာလာအဲ့လိုပဲဝင်းချိုးလဲအဲ့လိုပဲဖြစ်တယ်အားလုံးခလေးတွေအဲ့လိုပဲဖြစ်ကြတယ်မှာ
WHO ရဲ့အဆိုအရဝမ်ပြက်ဝမ်လျှော်ယောဂါဟာမြန်မာနိုင်ငံမှာအသက်9နှစ်အောက်ကလေးသေဆုံးရခြင်းအကြောင်းရင်းတွေကတစ်ခုပါဒါကိုကာကွယ်ဖို့ရိုတာဗိုင်းရပ်စ်ကာကွယ်ဆေးကို2019ခုနှစ်ကစပြီးကလေးအသက်2လနဲ့4လတွေမှာထိုးပေးခဲ့တာပါကာကွယ်ဆေးကိုမြို့ပေါ်မှာနေတဲ့မိသားစုတွေကတော့ပို့ပြီးလက်လန်းမိလေးရှိကြပါတယ်ဒါပေမဲ့ အစိုးရကာကွယ်ဆေးရိုးကန်တွေမှာကာကွယ်ဆေးတချို့ပြင်းလဲနေရကြောင်းမထိုးရတာမျိုးတွေရှိရဲလို့ကလေးမိဘတချို့ကလူမှုကွန်ရက်မှာရေးသားထားတာတွေတွေ့လာရပါတယ်။ရန်ကုန်တိုင်းဒေသကြီးပြည်သူ့ရဲမှရေးဦးစီးဌာနမှကတော့ဝန်ကြီးဌာနကနေပုံမှန်ကာကွယ်ဆေးချို့လုပ်ငန်းအတွက်ကာကွယ်ဆေးအားလုံးကိုဖြန့်ဝေပေးနေတယ်လို့ဆိုပါတယ်။ဒီနေရာမှာနိုင်ငံသားကနေပို့ဆောင်ရေးအခက်အခဲကြောင့်နှောင့်နှေးရမျိုးနဲ့မြို့နယ်ကျန်းမာရေးဌာနတွေကလာရောက်ထုတ်ယူမှုနောက်ကျတာမျိုးတွေတော့ရှိရဲလို့ပြောပါတယ်။ကာကွယ်ဆေးတွေကိုပြင်ပပုဂ္ဂလိကဈေးကနေမှချိုးလို့ရပေမဲ့လည်းဆေးပေါ်မူတည်ပြီးတလုံးကိုအနည်းဆုံး 5,000 ဝန်းကျင်ကနေအများဆုံး 3,000 ကျော်အထိရှိတာကြောင့်လက်ရှိစီးပွားရေးအခြေအနေနဲ့တော့ကလေးမိဘတိုင်းကထိုးမပေးနိုင်ကြပါဘူး။ချိုးပေးနိုင်ရင်လည်းဈေးကန်းကိုသွားမဲ့လမ်းကစစ်စေးရေးဂိတ်တွေကိုဘလို့ကျော်ဖြတ်မလဲဆိုတာကမိဘတွေအတွက်အကြက်ရိုက်စေရလို့ဒေါက်တာနန်းဝင်းကပြောပါတယ်။သူကပလဲမျိုးနယ်က CDM ဆရာဝန်တယောက်ဖြစ်ပြီးတော့အထီးဒေတာကကလေး80ရာခိုင်နှုန်းလောက်ဟာကာကွယ်ဆေးမရကြဘူးလို့ခံမှန်းပါတယ်။စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနကတော့ပုံမှန်ကာကွယ်ဆေးတွေကိုသက်ဆိုင်ရာမျိုးနယ်ကျန်းမာရေးဦးစီးဌာနနဲ့သတ်မှတ်ထားတဲ့ဆေးတိုးစုရဲ့တွေမှာလာစဉ်တရနေ့ကနေ9ရက်နေ့အထိနဲ့ပတ်စဉ်ကြတာပရိနေရုံခွင့်ရတွေမှာပြန်ထိုးပေးနေပြီလို့ဇူလိုင်လ25ရက်နေ့ကချုပ်ပြန်ထားပါတယ်။ပြိပခဖြစ်ပွားရာဒေသတချို့မှာလည်းစစ်သားအဆောက်အအုံနဲ့ကာကွယ်ဆေးဝင်ချိုးဖို့ရွရလူကြီးတွေကတစဉ်ညှိနှိုင်းတာတွေရှိပါတယ်။ဒါကလက်ခံနိုင်စရာမရှိဘူးလို့ဒေါက်တာနန်းဝင်းကဆိုပါတယ်
။စီးပွားရေးတော့စစ်ကောင်စီဘက်ကဆေးထိုးနေတာအဆင်ပြေမှာမဟုတ်ဘူးကြည့်။အန်ယူဂျီကဦးစီးပြီးတော့လုပ်နေတော့ဆိုရင်ကျွန်တော်တို့အဆင်ပြေနိုင်တယ်။ဘာလို့လဲ။အန်ယူဂျီရဲ့အောက်မှာညမာရေးဝန်ထမ်းအကုန်လုံးအကြီးကြီးတွေသဘောမျိုးရှိနေတာဆိုတော့လေ
။အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကျန်းမာရေးဝန်ကြီးဌာနဘက်ကတော့ကာကွယ်ဆေးရဖို့အတွက်တက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့ဒိုးအတန်ကိုပြန်လည်ဖြေကြားထားပါတယ်။လက်ရှိမှာကာကွယ်ဆေးတို့လုပ်ငန်းအတွက်တင်နန်းပေးတာအေးလမ်းကြောင်းစနစ်စီမံခန့်ခွဲဖို့အတွက်ပြင်ဆင်တာသတင်းအချက်အလက်ပေးပို့တာနဲ့တုံ့ပြန်ဆောင်ရွက်တဲ့လုပ်ငန်းတွေကိုလုပ်နေတယ်လို့လည်းဆိုပါတယ်။ဒါပေမဲ့ဘယ်အချိန်မှာကာကွယ်ဆေးစတင်ထိုးနှံပေးနိုင်မယ်ဆိုတာကိုတော့ဖြေကြားနိုင်ခြင်းမရှိသေးပါဘူး။အချိန်တွေကတော့ကုန်ဆုံးလာခဲ့ပါပြီ။အထူးသဖြင့်ပြိပခဇုံတွေနဲ့ IDB စခန်းတွေမှာတော့ကာကွယ်ဆေးနဲ့ကြိုတင်ကာကွယ်နိုင်တဲ့နာမကျန်းမှုတွေဆူဆူဝါးဝါဖြစ်လာဖို့အသင့်ဖြစ်နေပါပြီ။ဒိုးအတန်ကစစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနဘက်ကိုစစ်ရှောင်းဒေသကကလေးတွေအတွက်ကာကွယ်ဆေးရဖို့ဘယ်လိုဆောင်ရွက်နေသလဲဆိုတာနဲ့ကတ်အသွင်ဖြစ်လာရင်ကုသပေးဖို့အစီအစဉ်ရှိမရှိကိုသိနိုင်ဖို့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ချင်းမိငယ်ဘက်ကိုပြန်သွားကြည့်ရင်တော့မင်းတပ်မှာစစ်ဖြစ်နေလို့ကလေးတွေထိုးရမယ့်ကာကွယ်ဆေးလည်းမရှိကယောဂအသွင်ဖြစ်လာရင်လည်းကုစရာဆေးမရှိလို့ဆီယမနောင်ထီအောင်ကစိုးရိမ်ပူပန်နေရပါတယ
်မလောက်ဘူးပေါ့ဟိုပြောရရင်မလောက်ဘူးပြီးတော့ဒီအတက်နိုင်ဆုံးရှိတဲ့ဆေးနဲ့ပေါ့နော်ကြိုးစားပြီးမှကုသကြရပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ခြေနဲ့မယ်လို့တိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မမှာလုံချုံရေးခြေနေတွေကြောင့်လက်မဲ့တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ဒို့အတန်အတန်မဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီ season ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။စနေနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်။ American ပြည်ထောင်စုမှာအခုနှစ်အောက်တိုဘာ10ရက်နေ့ကိုဌာနေတိုင်းရင်းသားများနေလို့သတ်မှတ်ဖို့အတွက်သမ္မတဂျိုးဘိုင်ဒန်ကကြေညာခဲ့ပါတယ်။ America တိုက်ကို Christopher Columbus စတင်ရောက်ရှိခဲ့တဲ့အထိအမှတ်Columbus နေ့လို့မူလသတ်မှတ်ထားတဲ့နေ့မှာသမ္မတ Biden က Indigenous People's Day ဌာနတိုင်းရင်းသားများနေ့အဖြစ်ပါသတ်မှတ်တယ်လို့ကြေညာခဲ့တာပါ America တိုက်ကိုရောက်လာအခြေချသူတွေကြောင့်ဌာနတိုင်းရင်းသားတွေရဲ့အခွင့်အရေးဆုံးရှုံးခဲ့ရတာကိုအတိအမှတ်ပြုတဲ့အနေနဲ့အခုလိုမျိုးဌာနတိုင်းရင်းသားများနေ့လို့သတ်မှတ်တဲ့အကြောင်းသမ္မတရဲ့ကြေညာချက်ထဲမှာလည်းဖော်ပြပါတယ်ဌာနတိုင်းရင်းသားတွေရင်ဆိုင်ကြုံတွေ့နေရတဲ့ဆုံးရှုံးမှုတွေကအခုလိုမျိုးနေ့သတ်မှတ်အတိပြုလိုက်တာနဲ့လုံလောက်ပါသလားဌာနတိုင်းရင်းသားအခွင့်အရေးလှုပ်ရှားသူဒေါ်ຫນွေဦးကိုဥတ္တမောင်တန်မင်းမြန်ပြီးတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာဆွေးနွေးတင်ပြထားပါရရှင
်။အော်တိုဘလာရဲ့ဒုတိယတနင်္လာနေ့ကို Columbus နဲ့အဖြစ် American ပြည်တော်စုဘိုးဆိုရာကကြေညာထားခဲ့တာ1939ခုနှစ်ကပါ။ Columbus က America တိုက်ကိုရှာဖွေတွေ့ရှိခဲ့တယ်လို့အမှန်ပါပြီ။သူ့ကိုကွန်ပျူတာအနေနဲ့ကြီးညာခဲ့တာဖြစ်တယ်လို့နားလည်ကြပါလေ။သ ူကဘာမှကျုံကိုရောက်ခဲ့တာပါတမိုင်းအမှန်ကတော့1939ခုနှစ်များအတွင်းမှာအီတလီနယ်ပေါ်အမေရိကန်တွေပေါ်လူမျိုးခွဲခြားဆက်ဆံမှုတွေရှိခဲ့တာကြောင့်အီတလီနယ်ပေါ်အတိုက်ဝန်းအတွက်ကြီးညာခဲ့တာလို့လည်းရေးသားကြတာကိုတွေ့ရပါတယ်ဒီလအတွင်းမှာပဲကိုလံဘတ်နေ့အစအောက်တိုဘာရဲ့ဒုတိယတနင်္လာနေ့ဟာဌာနေတိုင်းရင်းသားပြည်သူတွေရဲ့နေ့ဖြစ်သဗ္ဗအင်ဂျီရောကကြီးညာခဲ့ပါတယ်ဌာနေတိုင်းရင်းသားပြည်သူတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးရွှေ့လေးဖို့ကျွန်တော်ဒီပတ်ဖိတ်ခေါ်ထားသူကတော့အာရှနယ်ပေါ်အမေရိကန်ပြည်ရဲ့စိတ်ကျမ်းမာရေးဆိုင်ရာစောင့်ရှောက်ရေးအဖွဲ့ရဲ့ဒါရိုက်တာနဲ့လူခွင့်ရေးလှုပ်ရှားသူဒေါ်နေဦးဖြစ်ပါတယ်။ဒေါ်နေဦးကအမေရိကန်ဌာနေတိုင်းရင်းသားပြည်သူတွေရဲ့ကိစ္စတွေမှာလည်းကူညီလုပ်ကိုင်နေသူဖြစ်ပါတယ်။မင်္ဂလာပါမန္တလေး
မင်္ဂလာပါမင်္ဂလာပါရှင်
။ဟုတ်ကဲ့မန္တလေးဦးကဌာနေတိုင်းရင်းသားအမေရိကန်ပြည်သူတွေနဲ့လည်းဒီဒီဆက်ဆက်လုပ်ကိုင်နေတယ်။ဆိုတော့ပရမဆုံးကျွန်တော်မေးချင်တာကတော့ဒီလိုကြီးညာတာနဲ့ဌာနေတိုင်းသားအမေရိကန်ပြည်သူတွေကလုံလောက်ပြီလို့ပြောကြပါသလားဆရာမဆရာမဘယ်လိုပြောချင်ရပါသလဲ
ဟုတ်ဂျိုးဘိုင်ဒန်အနေနဲ့ပေါ့နော်လက်ရှိသမ္မတအနေနဲ့ဒီလိုမျိုးအတိမဲ့ပြုံမှုနဲ့ပြမှုတွေလုပ်တဲ့အတွက်ကတော့ကျမအနေနဲ့ကတော့ဒါဟာကောင်းတဲ့အချက်တစ်ခုဖြစ်တယ်။ဘာကြောင့်ဆိုတော့သမိုင်းတစ်ခုလုံးမှာလေနေတီအမေရိကန်တွေသမိုင်းတစ်ခုလုံးမှာသူတို့အများကြီးခံနေရတာအများကြီးအခက်အခဲတွေနိုင်ငံရေးရလူမှုရေးရစီးပွားရေးရအခက်အခဲတွေအများကြီးကြုံခဲ့ရတယ်ဆိုတော့ဒီတစ်ခုနဲ့ကတော့မလွန်လောက်ဘူးပေါ့နော်ဟ
ုတ်ကဲ
့အဲ့ဒီကိစ္စနဲ့ပတ်သက်လို့ဒီနိုင်ငံမှာရှိတဲ့ Native American လူကြီးတွေနဲ့စကားဖြစ်ဖြစ်တဲ့အချိန်မှာသူတို့အနေနဲ့ကတော့ဒီဟာကတော့ဟိုမလုံလောက်ဘူးပေါ့နော်ဒါပေမဲ့သူတို့အနေနဲ့လည်းတချို့လူတွေကကြိုးဆိုပါတယ်တချို့လူတွေကကြတော့မယုံကြည်တာကတော့မယုံကြည်ဘူးပေါ့နော်ဒီအစိုးရတွေကသူတို့လူမျိုးတွေပေါ်မှာအနှိမ့်ပေါင်းအကြကြီးပဲမတရားတွေလုပ်ခဲ့တယ်အခုထိလည်းဘာမှပြင်ဆင်မှုမရှိဘူးဘာမှအသိမပြုမှုမရှိဘူးဆိုတာမျိုးကတော့အများကြီးပဲစွစစ်လာတယ်ရှိပါတယ်ရှင
်ဟုတ်ကဲ့ဆမရေကျွန်တော်တို့ဒီသူတို့ရဲ့ဘာသာစကားသူတို့ရင်ချိန်မှုသူတို့ရဲ့ဓလေ့ထုံးစံဒီနေ့ပတ်သက်ပြီးတော့ဌာနေတိုင်းရင်းသားအမေရိကန်တွေကဘယ်လိုများခံစားကြရတယ်လဲ
သူတို့အနေနဲ့တောင်းဆိုတာတွေအထင်မှားတော့ပေါ့နော်သူတို့ဒီနိုင်ငံမှာရှိတဲ့သမိုင်းမှားတွေကိုကျွန်တော်သမိုင်းမှာရေးထားတာရှိတယ်ပညာသင်ကြားတဲ့နေရာတွေမှာလည်းစာအုပ်တွေမှာလည်းအများကြီးပဲတင်ပြထားရတဲ့အမှားသမိုင်းတွေရှိတယ်။ပြီးရင်အဲ့ဒါကြောင့်နေပတ်သက်လို့ကျွန်တော်ဒီ Native American နဲ့ Tax Board တွေအများကြီးဖြစ်လာမယ်ဒီအစိုးရလက်ထက်မှာထပ်ပြီးလေးစူးစမ်းနေကြရတယ်။အဲ့ဒီအခက်အခဲတွေကိုပြင်ဆင်ဖို့ပြုပြင်ဖို့အတွက်ကသူတို့စူးစမ်းနေပါတယ်ဒီအစိုးရနဲ့လေးဆွေးနွေးနေတာလေးတွေ့ရပါတယ်ရှင်
။ဖြေတိုင်းသားပြည်သူများအနေနဲ့နီးနီးဆက်ဆက်ပေါ့လေ။အဖြစ်သွားခဲ့တာကဩစတြေးလျကဌာနေတိုင်းရင်းသားဒီပေါ့နော်တော့တိုးရက်ရေလက်ကြားကျုံးနေပုံမှာနေထိုင်ရတဲ့ဌာနေတိုင်းရင်းသားတွေကိုဒီရာသီဥတုပြောင်းလဲသွားတဲ့ဖြစ်ရက်တွေကြောင့်ရေတွေကြီးလာတာတွေပါနေရှိတယ်အဲ့ဒီအတွက်ရေကားသားတွေစောက်မပေးခဲ့တဲ့အတွက်ကြောင့်ဩစတြေးလျစုအမှတာဝန်ရှိတယ်ဆိုပြီးတော့ကုလသမဂ္ဂလူခွေကော်မတီကဆုံးဖြတ်ပြီးရော့ချေးပေးဖို့ဆုံးဖြတ်ခဲ့ပါတယ
်ဟု
တ်ဆိုတော့အမေဆုံးတတော်တွေထဲမှာနေထိုင်ရတဲ့နော်နေရင်လူတွေနောက်ကျွန်တော်တို့ဩစတြေးလျနယူးဇီလန်မှာနေတဲ့လူတွေအလုံးကတဘာဝပတ်ဝန်းကျင်နဲ့ဆက်ဆက်နေဒါကိုသွားပြီးတွေ့ရတယ်ပြီးတော့ဒီမကြာခင်ကထုတ်ခဲ့တဲ့ဒီအင်ဂျီရောရဲ့ခြေကြချက်မှာလည်းဌာနေတိုင်းသားအမေရိကန်ပြည်သူတွေဟာတဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာကိစ္စမှာပဲ့ကန့်ရှိနေဖြစ်ပါတယ်လို့ပြောတယ်သူတို့တဘာဝပတ်ဝန်းကျင်နဲ့ပတ်သက်ပြီးဌာနေတိုင်းသားပြည်သူတွေကဘလောက်ထိအလေးထားတယ်လေသူတို့ရိုးရာဒလိတွေနဲ့ဘလို့ဆက်ဆက်နေတယ်လေ
ဟုတ်သူတို့ကကြာတော့ပေါ့နော်ဌာနေတိုင်းရင်းသားတွေက Mother Earth လို့ခေါ်တာပေါ့နော်ကျွန်တော်တို့ဟာတောင်းဝင်လူသားတိုင်းတောင်းဝင်ဟာကျွန်တော်သဘာဝအမိခင်သဘာဝမိခင်ကိုထိန်းသိမ်းဖို့စောင့်ရှောက်ဖို့ဆိုတာသူတို့အဓိကတောင်းဝင်တစ်ခုဖြစ်တယ်လူသားတရားကြီးတောင်းဝင်တစ်ခုဖြစ်တယ်ဆိုတာသူတို့ယုံကြည်ထားပါတယ်ဆိုတော့သူတို့ reservation လို့ခေါ်တာပေါ့နော်ဆိုရလက်ထက်အရင်ဆိုရတယ်လက်ထက်ထက်မှာလှုပ်ထားခဲ့တဲ့320နဲ့6ခု Indian Reservation တွေရှိပါတယ်ရှင
်။ဆိုတော့အဲ့ဒီလေလို့ပြောရပါပေါ့နော်သူတို
့ဟုတ်ကဲ့
ဟုတ်တယ
်ဆိုတော့သူတို့နေရာတွေမှာသွားကြည့်လို့ရှိရင်သမီးသွားလေလို့ရှိရင်သွားလေခဲ့ပါတယ်တချို့ဒေသတွေမှာတကယ်ကိုမြင်ရတာအရန်ကိုစိတ်မကောင်းဖြစ်ပါတယ်သမီးအနေနဲ့ဆိုပ America mah ni ni. Soro nama tiga tu ruh kaki dia, kono aku lihat biasa lupa no. Yang go desa dia, yang cakap ni, alam ni apa no? Iri mesiu, sokan ni, apa ni sahulu ni aku. Soro di negeri Amerika ini, senda mumi ha, di garo tu ruhi mah penle. Pengle apa si yo saya dapat, no? Oh, si pio lelongan ni betul lelujar. Ini si pio lelongan ni lelude desa ni macam ni. Ati si pio ni macam tu, ye le yang cakap ni, asa tululu asa ni macam ni tu asa tu kek kek ni cuma apa? Ini yang nama tipu, no? Kebawa ya. Ari tulu be and the pin tulu อ่ะอจุอ่ะอจุอ่ะว่าตะยามุฤปอนเนาะไม่ใช่ตัวรู้เดต้าฤมาไอ้อเปนนี่ก็ยังชอบกันนี่แหละนั้นนี่ก็จ้ะแล้วไอ้ตัวรู้เดต้าฤมาไอ้ไพป์ไลน์ฤมาอย่างนี้ชื่อแหละไอ้เหมียวไมน์ฤโหลดเดต้าฤมาอย่างนี้ชื่อแหละไอ้ไมน์ฤอ่ะจ้องตัวรู้เยฤมาอะอย่างนี้ยูเรเนียมรู้อะอย่างนี้จ้าล่ะเป็นไอ้เยก็ตะเซ็งก็ตัวรู้สิปิวยฐานฤมาอะอย่างนี้อเปนนี่โก ตบาวะอเปอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอะอ အဲ့ဒါကြောင့်သူတို့အနေနဲ့ဒီစဘာ mother earth ကိုမဖြစ်ဖြစ်အောင်ကျွန်တော်ကထိန်းသိမ်းရမယ်စောင့်ရှောက်ရမယ်ဆိုပြီးအဲ့ဒီ native american ကအနှိတ်ပေါ်အကြံကြီးပဲစဘာဝထိန်းသိမ်းရေးနဲ့ပတ်သက်လို့လှုံ့ဆော်နေတာတွေ့ရပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့စမဒီခဏတိုင်းသားလူမျိုးတွေရဲ့အခွင့်အရေးတွေပုံမူခံစားရရှိအောင်ပုံမူတိုးတက်အောင်ဆိုရင်သူတို့ရှေ့လျှောက်ဘလို့လှုံ့ဆော်ကြမယ်နောက်ပြီးတော့နိုင်ငံတကာမှာရှိတဲ့ခဏတိုင်းသားတွေနဲ့ကဘလို့ထိဆက်လောက်ကြိုင်ရမယ်ဆိုတော့သူတို့ရဲ့လုပ်ငန်းစဉ်ဘာများရှိပါလို့ဆိုမှာ
ဟုတ် ဒီကုလဒီခဏတိုင်းသားတွေနဲ့ပထမဆုံးကျွန်တော်တွေ့တာကတော့ကုလဆာမကမှာခဏတိုင်းသားဆိုင်ရာညီလာခံတွေမှာတွေ့ကြပါတယ်အဓိကတော့ပေါ့နော်တိုင်းရင်းသားတယောက်ကနောက်တယောက်ကိုရိုးချင်းချင်းကိုရှင်းစာနာမှုတွေအများကြီးရှိကြတယ်ကျွန်မတွေ့ရတယ်နောက်အများကြီးပဲတခြားတိုင်းရင်းသားတွေကလည်းကိုကြိုတင်ကြိုဆိုကြပါတယ်ပြီးရင်ဆက်ဆက်ပြီးအလုပ်လုပ်နေတာလည်းအများကြီးရှိကြပါတယ်ဆိုတော့ American Native American the Indigenous People's Movement ဆိုတာဖြစ်လာတာကဒီ Native American တွေလှုပ်ရှားမှုတွေကြောင့်ဒီအများကြီးဖြစ်လာတာတွေတွေ့ရပါတယ်ဆိုတော့သူတို့ကနိုင်ငံတကာမှဒီ UN အပါအဝင်နိုင်ငံတကာမှရှိတဲ့နိုင်ငံတွေကိုလည်းသူတို့လှုံ့ဆော်ပြီးရင်သူတို့နဲ့လက်တွေ့ပြီးရင်ဒီသဘာဝထိန်းသိမ်းဖို့ပေါ့နော်ပြီးရင်ဒီဆဒီကိုနိုင်ငံကိုကပြန်ပြီးအုပ်ချုပ်ပိုင်ခွင့်နဲ့ဆုံးဖြတ်ပိုင်ခွင့်လေးကိုအများကြီးဟာသူတို့လက်တွေ့ပြီးဆွေးနွေးနေတာစီစဉ်နေတာတွေတွေ့ရပါတယ်ရှင်။ဆိုတော့ဒီနိုင်ငံမှာရှိတဲ့ Native American သူ့နိုင်ငံသက်သက်မဟုတ်သူ့ Nation သက်သက်မဟုတ်သူ့လူမျိုးသက်သက်မဟုတ်သူတို့မှာရှိတဲ့ကမ္ဘာမှာရှိတဲ့လူမျိုးအလုံးဟာသူတို့နဲ့ဘဝလူတွေဖြစ်တဲ့အတွက်ကကိုရှင်းဆန္ဒပြီးအလုံးတကမ္ဘာလုံးမှာရှိတဲ့ဒီတိုင်းရင်းသားတွေကိုလည်းအများကြီးအကူအညီအထောက်အပံ့အကြံဉာဏ်ပေးတာတွေတွေ့ရပါတယ်အားပေးနေတာတွေနိုင်ငံရေးရလူမျိုးရေးရစိတ်ပွားရေးရအားပေးနေတာတွေအများကြီးတွေ့ရပါတယ်ရှင
်နောက်ဆုံးမင်းကလေးမေးပြစီပေါ့နော်ဆရာမလည်းတစ်ခါတိုင်းသားလူမျိုးဖြစ်တယ်နော်မြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းဗမာလူမျိုးကြီးဝါဒရဲ့ကြီးဆုံးမှုရှိတယ်လို့ပြောဆိုနေကြတာဆွဆွဲကြတာနိုင်ငံရေးရနော်ကျွန်တော်တို့ဝေဖန်ကြတာတွေလည်းကြားပါတယ်အခုအမေရိကန်နိုင်ငံမှာလည်းနောက်တစ်ချိန်တုန်းကဆိုရင်လူမျိုးကြီးဆိုးရေးဝါဒရှိခဲ့တယ်နော်အခုအချိန်မှာလည်းနော်လက်ရစွန်ဝါဒီတွေကပြန်ပြီးတော့နော်အင်အားကောင်းကောင်းနဲ့ပြန်နေစုယုံလှုပ်ရှားလာကြတာတွေကိုလည်းကျွန်တော်တို့တွေ့ရတယ်နီးဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဆရာမဒီအမေရိကန်လူမှုအနေထားမှာလူမျိုးဆက်ဆံရေးတွေနဲ့ပတ်သက်ပြီးဆရာမရဲ့ထင်မြင်ချက်လူခွင့်ရေးတော်ကပြောမယ်လို့ဆရာမဘယ်လိုများတုံ့တက်ပြောကြခြင်းပါလဲ
ကျမတို့ဒီနိုင်ငံကိုရောက်လာတဲ့အချိန်မှာကျမတို့တွေ့ရတာကကျွန်တော်တို့ကျမတို့အနေနဲ့ဒီဒုက္ခသည်တွေအရေးပေါ့နော်ဟာလှုံ့ဆော်ရေးတွေအများကြီးဒီနိုင်ငံကစောင့်ရှောက်ဖို့လူမျိုးရေးရလူမျိုးရေးဘာသာရေးရစောင့်ရှောက်ဖို့ဒီနိုင်ငံကိုကျွန်တော်တို့လိုပဲအသိလာတဲ့လူတွေအတွက်ကျွန်တော်တို့ဦးစားပေးနေတာရှိတယ်ဒါပေမဲ့တစ်ဖက်မှာလည်းကြည့်လိုက်မယ်ဆိုတော့ Native American တွေ Asal ni macam tu ya bu. Nengah itu sumpah cerdik, pangwe mudi mas. So, di nengah malay Native American le mian jisih dah be. Soro, ni dah sama ku, ya kan nuha Native American le. Biar turu, turu i usang mudi, turu i pangwe mudi, mian jisih lah le singa. Cuma tadi thara ga, turu net sabi, sabi lalu lah le singa. Baru tu ya le, so turu net gapiro. Tercu, ti lah le, tercu immigrant le, refugee le, si memula di nengah mas. Soro, ni galah sas, di nengah masih le, usang ni le, apiu ludan zari ha, turu boma sasam mudi ga. Ayangu, kueja sasam tu lo, ti lah le ludi le, turu boma matia, ma amni demiu si jare. Adi garo lumiu bata, ma juwe garo, kueja sasam mu matawu de biurai. Dabe me, di nengah ma balu ni le, soro di lunesu de. Elmiu kueja mudi, matia ayesam mudi udi nengah. Lunesu di lekannya ya barisan. So ame a few people of color, Native Americans. So aku kah balu le di nengah I di lumiu kueca mundu ego kakuya po tolong aku dua lumiu di alungha pukong sangye pulore. Adi apa no kueca mudi apa mama cah matapun eh Taiwan dega National Reconciliation miaji lu pulore di nengah mah.
Okay, aku pane dah nampi dulu ya kuyen apa tapi sudah tempat dua tu kado.
อาชาหน่วยบัวอเมริกันนี่แหละสิจ้ํามาให้สัญญาสอช่องผู้อภัยเดเรคเตอร์และพี่ลูกคุยลูกชายอยู่ในพี่เดมันอยู่ผิดไปเลยจะต้องตรงนั้นนะตะบะด้วยမြန်မာနဲ့နိုင်ငံတကာသတင်းစုစစ်ချက်တွေကိုလည်းမကြခင်မိနစ်ပိုင်းတွင်မှာပဲထုတ်လွှင့်ပေးပါအောင်ပါရှင်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ် 24 နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမျိုးမိတ်ဆွေရုပ်တံလိုင်းကနေ့စဉ် 24 နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အားရအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေရပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အားရဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့ နိုင်ငံရေးစကားဝိုင်းအစီအစင်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တန်လိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင်
မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်အခုသတင်းပတ်ထဲမှာထိတ်တန့်ရောက်ခဲ့တဲ့မြန်မာသတင်းတွေကိုစူးစီးတင်ပြပေးတော့ပါတော့မယ်ရှင်အာဆီယံထိပ်သီးဆွေးနွေးပွဲတွေရှိတဲ့နိုဝင်ဘာလရဲမှာမြန်မာအရေးအာဆီယံအထူးအစည်းအဝေးပွဲကျင်းပဖို့ရှိနေပါတယ် စစ်ကောင်စီစစ်တပ်တွေအတွက်ဒီလက်နက်အရောင်းဝယ်လုပ်ပေးသူလုပ်ငန်းရှင်၃ယောက်ကိုအမေရိကန်အစိုးရကတန်းခတ်အရေးယူခဲ့ပါတယ်
ဒီလိုဝအထူးစီးပွားရေးဆောင်ကတိုယိုတာကားဆက်ရုံမှာကားတွေစတင်တက်ဆင်နေပါပြီအခုလိုမျိုးဒီတပတ်အတွင်းထူးခြားတဲ့မြန်မာသတင်းတွေကိုနမ်းလောင်တဲ့ကိုဝင်းခမောင်တို့ကစူးစီးတင်ပြပေးပါမယ်ရှင်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေအရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံကချမှတ်ထားတဲ့မြန်မာဆိုင်ရာပုံသဘောတူညီချက်တွေအကောင်အထည်ဖော်နိုင်မှုအပေါ်သုံးသပ်ဖို့ဒေတာရင်းနိုင်ငံကြားရေးဝန်ကြ
ပြည်ထောင်စုဝန်ကြီးဒေါက်တာဆောင်းစင်စရာမှာပြတန်းချက်အတိုင်းအရေးယူနိုင်ရေးပြန်ပြီးတော့တုံးတက်တဲ့ပထမဆုံးအကြိမ်အစည်းအဝေးဖြစ်ပါတယ်ဒီအစည်းအဝေးကိုနိုဝင်ဘာလအာဆီယံထိပ်သီးဆွေးနွေးပွဲမတိုင်ခင်အောက်တိုဘာနောက်ဆုံးပတ်မှာကျင်းပမှာဖြစ်ပြီးအာဆီယံပဋိညင်စာရန်အပိုက်ခုနှစ်အရာအဖွဲ့ဝင်နိုင်ငံတစ်ခုအပေါ်အရေးယူမယူထိပ်သီးဆွေးနွေးပွဲကဆုံးဖြတ်နိုင်အောင်ကြိုတ
ဒီနိုင်ငံသားဝင်ကြီးများအစီအွေမှာရောနိုဝင်ဘာလမှာကျင်းပမယ်အာဆီယံထိပ်သီးဆွေးနွေးပွဲနဲ့အခြားဆက်ဆက်အစီအွေတွေမှာပါဖိတ်ကြားမှာမဟုတ်ဘူးလို့အာဆီယံအလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကပြောဆိုထားပါတယ်မြန်မာနိုင်ငံဘက်ကနိုင်ငံရဲ့အရာကိုစားမပြုတဲ့သူကိုပဲဖိတ်ကြားဖို့အာဆီယံကဆုံးဖြတ်ထားပြီးတော့မြန်မာဘက်ကတော့အဖွဲ့ဝင်နိုင်ငံတစ်ခုရဲ့အခွင့်အရေးကိုချိုးဖောက်တဲ့ခွဲခြားဆက်ဆံမှုအဖြစ်ကန့်ကွက်ထားပါတယ် မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့နိုင်ငံရဲ့အကြအကျကိုဖြေရှင်းနိုင်ဖို့အာဆီယံဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကမြန်မာစစ်ကောင်စီကိုအတက်နိုင်ဆုံးနှာချတိုက်တွန်းနေသလို
မြန်မာစစ်ရရှိတူရဲ့တားဖြစ်သူဦးအောင်မိုးမြင့်ဟာမြန်မာစစ်တပ်အတွက်မစိုင်းတုံးအပါအဝင်စစ်လက်နက်ပစ္စည်းမျိုးစုံသာမကလေယာဉ်မှတင်သွင်းနေသူဖြစ်ပြီးသူကို2020ဖေဖော်ဝါရီလရဲမှာ
ရေကံပြောင်စုကိုလာရောက်ခွင့်ပိတ်ပင်လိုက်ပါတယ်။နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်ဒီမိုကရေစီနှိကြွေကောက်တင်မြောက်ထားတဲ့ခေါင်းဆောင်တွေကိုဖမ်းဆီးပြီးအာဏာသိမ်းခဲ့တဲ့စစ်တပ်ကဆန္ဒပြသူတွေကိုပါအကြမ်းဖက်နှိမ်နင်းနေတဲ့အတွက်နောက်နိုင်ငံတွေကမြန်မာစစ်တပ်နဲ့သူ့စီးပွားရေးလုပ်ငန်းတွေကိုဆက်ပြီးပြစ်မှတ်ထားအရေးယူနေတာဖြစ်ပါတယ်
ဒီအလုတ်သမားအခွင့်အရေးတက်ကြွလှုပ်ရှားသူအများအပြားအကြမ်းဖက်ဖမ်းဆီးခံထားရတဲ့အကြောင်းရန်ကုန်အမေရိကန်တန်ယုံကတွစ်တာလူမှုကွန်ရက်မှာအော်တိုဘတ်၃ရက်နေ့ကဖော်ပြပါဗျာမြန်မာနိုင်ငံတွင်အလုတ်သမားတက်မကဆက်၆ခုတရားမဝင်အဖွဲ့အစည်းတွေအဖြစ်ကြေညာခံထားရတဲ့အကြောင်းလည်းရေးသားထားပါတယ် စစ်တပ်ကအာဏာသိမ်းပြီးတော့ဖမ်းဆီးခံရတဲ့အလုတ်သမားအခွင့်အရေးလှုပ်ရှားသူက60လောက်ရှိမယ်လို့နိုင်ငံတကာအလုတ်သမားအဖွဲ့တစ်ခုဖြစ်တဲ့ Global Unions ကခန့်မှန်းထားပါတယ်။ဖမ်းဆီးထားသူတွေကိုလွှတ်ပေးဖို့နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုအသိအမှတ်ပြုဖို့ပြီးခဲ့တဲ့အောက်တိုဘာ10ရက်နေ့ကဂျနီဗာမှာအလုတ်သမားသမဂ္ဂတွေစုယုံတောင်းဆိုခဲ့ကြပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအလုတ်သမားအခွင့်အရေးလှုပ်ရှားသူတွေဖမ်းဆီးခံရသလိုအရင်ကအလုတ်သမားအခွင့်အရေးလှုပ်ရှားမှုတွေအားကောင်းခဲ့တဲ့ဆက်မှုစုံတွေမှာလည်းအလုတ်ရှင်တွေဘက်ကအလုတ်သမားအခွင့်အရေးတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်မှုတွေရှိနေတယ်လို့လည် Tejoma, Luka Nijare at Techo Sayon Lotamariga, a Chekan Luaka, Dubepo, a Loshinigo, Downsure Loshamut Kule, Pop out Gavare.
Yamaning and Ribriva Pipuani at Niarima, Yama Sitaka, a Yemiel did a cling at Kunia Tamanego, Simitide Niarima, Adamandoa Kaisirari Shinid at Jow, Mirigan Lotmai Winitana at Sin Kanzaba, Popia Jago, Yango Mirigan Dion, Twitta Lumuko Yama, Autova Satoeniga, Pianle, Popia Tavare. Kling Erigo Sitaka, Ota Pit Pisiri de Kaina, a Wisho Haina, Chepjota, Sibio Longanima, Kaisira Muri, Lonely Elo, Sien Kazama, Jita Tavare, Yamaranga Bawe, Nanga Mount Dea Donsa Tananga, Kling Erigo, a low Kaisim Uchini, Briga Lodmai Winitanaga, Nisi, Sien Kaza, Topia Lishipi, Natana Setakuni Dress, Sien Kazago, Bia Recepta Malagunga, Topia Lightawa. မြန်မာနိုင်ငံတွင်တိုင်းသားဒေသချို့နှင့်စစ်မှတ်ဖြစ်ပွားနေတဲ့နေရာတွေမှာရပ်သားနဲ့ကလင်းငယ်တွေကိုစစ်တပ်ကခေါ်ယူစုဆောင်နေတဲ့ဆိုပြီးဒေသခံချို့ကလည်းမကြသေးခင်ကသတင်းပတ်အတွင်းဗီအိုကိုပြောဆိုထားပါတယ်ဒီပြောဆိုချက်တွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကပြန်လည်တုံ့ပြန်လာတော့မတွေ့ရသေးပါဘူးမြန်မာနိုင်ငံမှာကိုဗစ် 19ကျော်ခလေးလုတ်သားဖြစ်လုတ်ခိုင်နေကြပြီးဒီရေအတွက်ရထက်ဝက်လောက်ဟာအနေရရှိတဲ့လုပ်ငန်းခွင်တွေမှာနေတိုင်းလုပ်နေကြရတယ်လို့ ILO ကပြောဆိုထားပါတယ်မြန်မာစစ်ကောင်စီကကိုဖြိုးစရာတော့ကိုချင်းမီကိုအောင်သူရဆောင်နဲ့ကိုလာမျိုးအောင်တို့ကိုတည်တံပေးခဲ့တဲ့လို့ရဟာတည်တံအပြစ်ပေးမှုကိုဆိုင်ငံ့ထားခဲ့တဲ့မြန်မာနိုင်ငံရဲ့30လေးနှစ်တာဂုံယူစရာသမိုင်းကြောင်းတွေပြတ်သုံးစေခဲ့ရုံမက
ကျောက်ဥပဒေစုမိုးရေးလဲပို့ပြီးတော့ပြင်ဝင်စေခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂယုံကလူမှုကွန်ရက်မှာရေးပါတယ်။အော်တိုဘာ10ရက်နေ့မှာကြာရောက်တဲ့တေတန်ဆန့်ကျင်ရေးနဲ့အပြီးနောက်တနေ့မှာပဲအဲ့ဒီလိုရေးသားထားတာပါ။ကမ္ဘာမှာတေတန်ကွတ်မျက်စင်းနဲ့ဆက်ရှိနိုင်ငံတွေမြန်မာနိုင်ငံဟာတနင်္ဂနွေအဖြစ်ပါဝင်လာခဲ့တယ်လို့လဲဖော်ပြထားပါတယ်။နှင်းပန်းနှိပ်စက်မှုလူမဆန်ရက်ဆက်ကြမ်းကြုတ်စွာအဖြစ်ပေးမှုနဲ့ကျောက်ဥပဒေကြောင့်အရာမဟုတ်ပဲအဆုံးစီရင်မှုဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွေဖြစ်ကြတဲ့ Alex Edwards နဲ့Morris Thibault Binns တို့ကတေတန်ဆန့်ကျင်ရေးနေ့မှာပူရဲကြေညာချက်ထုတ်ပြန်လိုက်ကြတာဖြစ်ပါတယ်။နိုင်ငံပေါင်း190ကတေတန်နဲ့ပတ်သက်ပြီးတော့ပယ်ဖြစ်တာဒါမှမဟုတ်ပြင်ဆင်ထားပြီးဖြစ်ကြပေမဲ့လို့တေတန်ပေးတာကပြည်ခဲ့တဲ့တနေ့အတွင်း20ရာခိုင်နှုန်းတက်လာခဲ့တယ်လို့လဲကုလသမဂ္ဂကပြောဆိုပါတယ်။ချွင်းချက်တချို့နဲ့တေတန်အပြစ်ပေးနေတာကိုနိုင်ငံတကာဥပဒေအရခွင့်ပြုထားပေမဲ့လူ့အခွင့်အရေးလေးစားလိုက်နာပါမယ်ဆိုပြီးတော့ကတိပြုထားတဲ့နိုင်ငံတွေဟာတေတန်ချမှတ်ဖို့မဖြစ်နိုင်တာကြောင့်တေတန်အပြစ်ပေးတာကိုပဲဖြည့်ရေးဟာတခုတည်းသောရှောက်ရမယ့်လမ်းကြောင်းဖြစ်တယ်လို့လဲကုလသမဂ္ဂကအော်တိုဘာ10ရက်နေ့မှာပြောပါတယ်။နိုင်ငံတကာဥပဒေပြဋ္ဌာန်းချက်မှာတော့တေတန်ပေးဖို့ဆိုရင်ပြစ်မှုကြီးလာတဲ့ရာဇဝတ်မှုနဲ့တိုင်းတားလိမ့်ရှိပါတယ်။ဒါပေမဲ့လည်းငြိမ်းချမ်းစွာဆန္ဒထုတ်ဖော်တာမျိုးလို့နိုင်ငံရေးအမှုတွေဘာသာတရားကိုပုတ်ခတ်စော်ကားတယ်လို့ဆွဆွဲခံရတဲ့အမှုတွေအိမ်တော်ရေးဖောက်ပြတဲ့အမှုတွေနဲ့မူရည်စေဝအမှုတွေကိုတေတန်ပေးနေတာမျိုးကစိုးရင်စရာကောင်းတယ်လို့လဲကုလသမဂ္ဂကြေညာချက်မှာပြောထားပါတယ်။ညာရီမပြည့်သူတွေကိုဝန်ဆောင်မိခင်တွေနဲ့ကလေးတွေအပေါ်တည်တံပေးရမှာခြွင်းချက်ထားစဉ်းစားဖို့လဲကုလသမဂ္ဂကတိုက်တွန်းထားပါတယ
်။ရန်ကုန်တီလဝအထူးစီးပွားရေးဆောင်မှရှိတဲ့ဂျပန်တိုတာကားဆက်ရုံမှာကားတက်စင်တဲ့လုပ်ငန်းတွေပြန်လည်စတင်နေပါတယ်။ကိုဗစ်ကာယောဂါနဲ့အာနာသိမ့်မှုကြောင့်16လကျော်ကြာရပ်ဆိုင်းထားတဲ့ကားကုမ္ပဏီတစ်မှာကားတွေကိုစတင်တက်စင်နေပြီလို့တိုတာကုမ္ပဏီကသတင်းထုတ်ပြန်ပါတယ်။စက်တင်ဘာလကမြန်မာနိုင်ငံကိုတင်ပို့ထားတဲ့ကားစိတ်ပိုင်းတွေနဲ့Highless ကတနေ့ကိုတစ်စီးဒါမှမဟုတ်နှစ်စီးတက်စင်နေတာဖြစ်ပါတယ်။အခုလိုပြန်စားနိုင်ဖို့ဒီနေ့ဩဂုတ်လတွေကကုမ္ပဏီမှတ်ပုံနေရေးတိုတာကုမ္ပဏီကစလုပ်ခဲ့ပြီးခုတော့အောက်တိုဘာ12ရက်နေ့ကစပြီးကားအမာတွေလက်ခံနေပြီလို့လည်း Nikkei Asia သတင်းမှာဖော်ပြထားပါတယ်။မူလအစီအစဉ်အရတော့ American Dollar 52.6 သန်းရင်းနှီးမြှုပ်နှံပြီးတနေ့ကိုမြန်မာနိုင်ငံထဲကနေ Highless အမျိုးအစား Pickup ကအစင်းရေ2500ထုတ်ဖို့ဖြစ်ကြောင်း2019မေလတုန်းကတိုတာကုမ္ပဏီကကြေညာခဲ့ပါတယ်မြန်မာနိုင်ငံတွင်လူခွေချိုးဖောက်မှုတွေကြောင့်ရင်းနှီးမြှုပ်နှံသူတွေရုပ်သိမ်းမှုနိုင်ငံတကာကဖိအားပေးနေတဲ့အချိန်မှာပဲတိုတာကုမ္ပဏီကလုပ်ငန်းတွေပြန်ပြီးစတင်လိုက်တာဖြစ်ပါတယ်တိုတာကုမ္ပဏီကတော့မြန်မာနိုင်ငံတွင်စက်မှုလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးအတွက်မူလရည်ရွယ်ချက်နဲ့အညီလုပ်ကိုင်တာဖြစ်ပြီးဝန်ထမ်းတွေနဲ့မိသားစုတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးဖို့ဖြစ်တယ်လို့ကုမ္ပဏီကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်း EMPR လုပ်ငန်းENEOS တဘာဝတံခွေလုပ်ငန်းအပေါင်းတွင်ဂျပန်စီးပွားရေးလုပ်ငန်းတချို့မြန်မာနိုင်ငံထဲကလုပ်ငန်းတွေရပ်ဆိုင်းချုပ်သိမ်းခဲ့ကြတာဖြစ်ပါတယ်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောအောင်ဆန်းစုကြည်တရားရင်ဆိုင်နေရတဲ့အမှုတွေထက်ကအကတိမှုနှမှုအတွေ့ထောင်သာ၃နှစ်နေပြီးတော့အထူးတရားရုံးကအော်တိုဘာ၁၂ရက်နေ့မှာချမှတ်လိုက်ပါတယ်။စီးပွားရေးလုပ်ငန်းရှင်ဦးမောင်ဝိတ်စီကငွေကြေးရယူခဲ့တဲ့ဆိုပြီးတရားစွဲပြီးတော့ပြစ်ဒဏ်ချတဲ့ဒီအမှုအတွေ့အထက်တရားရုံးစီကိုအစဉ်စဉ်အယူခံတက်သွားဖို့ရှိတယ်လို့တရားရုံးနဲ့နေဆက်သူတူဦးက VOA ကိုပြောပါတယ်။ဒီအမှုအတွက်ပြီးခဲ့တဲ့ယုံကျင်းတွေတုန်းကတော်အောင်ဆန်းစုကြည်ကိုယ်တိုင်အမှုနဲ့ပတ်သက်ပြီးတော့ထွက်ဆိုချက်ပေးခဲ့တဲ့အကြောင်းနဲ့ဆွဆွဲမှုအားလုံးကိုညှင်းဆို့ခဲ့တဲ့အကြောင်းတရားရုံးနဲ့နေဆက်သူတွေကပြောပါတယ်။ဦးမောင်ဝိတ်အနေနဲ့သူ့ရဲ့သဘောဆန္ဒအရာလူဒန်းခဲ့တာဖြစ်တာကြောင့်ပြစ်မှုကင်းရှင်းကြောင်းတော်အောင်ဆန်းစုကြည်ရှင်းနေတွေကဒီအမှုတွေအတွက်အပြစ်သက်လျှောက်လဲချိန်မှာလျှောက်ထားခဲ့တယ်လို့လည်းစုံစမ်းသိရှိရပါတယ်။တော်အောင်ဆန်းစုကြည်အပေါ်ဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုသတင်းထောက်တွေလာရောက်ခွင့်မရှိသလိုတော်အောင်ဆန်းစုကြည်ရဲ့ရှင်းတွေကိုလည်းအမှုနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပိတ်ပင်ထားပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတော်အောင်ဆန်းစုကြည်ကိုစစ်ကောင်စီကအမှုပေါင်း20နီးပါးနဲ့တရားစွဲခဲ့တာဖြစ်ပြီးလက်ရှိမှာအမှုပေါင်း73မှုနဲ့ပြစ်ဒဏ်တွေချမှတ်ခံထားရပါတယ
်။နန်းလောင်တဲ့ဝန်ခံပေါင်းတို့တင်ပြပေးခဲ့တာပါရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းစူးစီးတင်ပြချက်ကိုလည်းမအီတန်စင်နဲ့ကိုအောင်တို့ကတင်ပြပေးပါအောင်ပါရှင
်ယူကရိန်းနိုင်ငံမျိုးတော်ခီစ်ကိုရုရှားစစ်တပ်ကပစ်ခတ်တဲ့အီရန်ထုတ် drone တွေထိမှန်ခဲ့တယ်ဆိုပြီးတော့ယူကရိန်းတာဝန်ရှိသူတွေကအော်တိုဘာလ13ရက်နေ့မှာပြောပါတယ်ဒီတင်ပတ်အတွင်းယူကရိန်းနိုင်ငံတဝန်နေရာအခု40ကိုရုရှားကဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တယ်လို့လည်းယူကရိန်းစစ်တပ်ကပြောတာပါကီးဖ်မြို့တော်တဝိုက်ကအဓိကကျတဲ့အဆောက်အဦတွေ drone နဲ့တိုက်ခိုက်ခံရတယ်ဆိုပြီးတော့ယူကရိန်းသမ္မတရုံးဒုတိယအကြီးအကဲ Kirill Timoshenko ကပြောပါလေ ဂျပန်လိုမျိုးခမကစီအသေးငယ်တိုက်ခိုက်တဲ့ရင်းကိုခေါ်လို့ရတဲ့ဒီဒရုန်းတွေဟာပောက်ကွဲပစ္စည်းတွေကိုတင်ဆောင်လာပြီးပြစ်မှတ်ကိုထိမှန်တိုက်ခိုက်တာမျိုးဖြစ်ပါလိမ့်ယူကရိန်းနိုင်ငံတောင်ပိုင်းကမီကိုလတ်မျိုးကိုတညာလုံးပြစ်ခတ်တိုက်ခိုက်မှုတွေကြောင့်၅တိုက်အဆောက်အဦတစ်ခုပျက်စီးသွားတဲ့အကြောင်းမြို့တော်ဝန်အော်လက်ဇန်ဒါစီယန်ကိုဗစ်ကပြောပါသည်။ယူကရိန်းနိုင်ငံလေကြောင်းရန်ကာကွယ်ရေးတိုးမြှင့်လှုပ်ဆောင်မှုအတွက်မဟာမိတ်တွေကပူးပေါင်းဆောင်ရွက်နေချိန်မှာပဲအခုလိုလေကြောင်းတိုက်ခိုက်မှုတွေထပ်ကြုံနေရတာပါ။ရုရှားရဲ့ရက်စက်အကြမ်းဖက်မှုတွေတိုးမြှင့်လာတာကြောင့်ယူကရိန်းဝင်ဟင်ကိုအကာအကွယ်ပေးဖို့ဆိုတာကဒီနှစ်ခေတ်ဥရောပအတွက်အကြီးအမားဆုံးလူသားချင်းစာနာမှုလုပ်ငန်းတစ်ရပ်ဖြစ်တယ်ဆိုတာကပို့ပြီးတော့ထင်ရှားလာတဲ့အကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကအော်တိုဝါလာဆန်နီယန်နေမှာပြောဆိုခဲ့ပါသည်။ Cruise ဒုံးကြီးတွေကိုပြစ်ခတ်နိုင်တဲ့ဒုံးကြီးတွေကိုယူကရိန်းနိုင်ငံစီပို့ပေးသွားမယ်အကြောင်းပြည်ထောင်နိုင်ငံကအော်တိုဝါလာ73ရဲ့နေမှာကြေညာခဲ့ပါသည်။ယူကရိန်းစစ်တပ်ကိုဘလို့အထောက်ပံ့ပေးကြမလဲဆိုတာကို NATO မြောက်အတ္တန်တိတ်ဆာချုပ်အဖွဲ့ကာကွယ်ဝင်ကြီးတွေကဘယ်လ်ဂျီယံနိုင်ငံမှာဒီသတင်းမှနောက်ပိုင်းမှာဆွေးနွေးခဲ့ကြပါလိမ့်မယ်အော်တိုဝါလာဆန်နီယန်နီမှာကျင်းပခဲ့တဲ့ကုလသမဂ္ဂအထူးတင်ကြီးလာခံမှာတော့ရုရှားကယူကရိန်းနိုင်ငံအစစ်အပိုင်း၄ခုကိုသူ့ပိုင်တဲ့အဖြစ်တရားဝင်သိမ်းယူတတ်မှတ်လိုက်တဲ့အပေါ်မှာကန့်ကွက်ရှုံချတဲ့ဆုံးဖြတ်ချက်တရက်ကိုမဲခွဲဆုံးဖြတ်ခဲ့ပါသည်။ထောက်ခံမဲ143မဲ၊ကန့်ကွက်မဲ9မဲ၊ကြားနေ35မဲနဲ့ဆုံးဖြတ်ချက်ကအတည်ဖြစ်သွားပါသည်။ရုရှားနဲ့အတူဘယ်လာရုစ်၊မြောက်ကိုရီးယား၊ဆီးဗီးယားနဲ့နီကရာဂွာနိုင်ငံတို့ကကန့်ကွက်ကြပါလိမ့်။ရုရှားကိုပြစ်တင်ရှုံချတဲ့ကုလသမဂ္ဂဆုံးဖြတ်ချက်ထောက်ခံမဲ့ပြည်ရဲတွေမှာမြန်မာနိုင်ငံလည်းပါဝင်တာဖြစ်ပြီးမြန်မာနိုင်ငံဆိုင်ရာအမြင်နဲ့ကိုယ်စားလှယ်သံမကြီးဦးကျော်မိုးထွန်းကမေးပေးခဲ့တာဖြစ်ပါလိမ့်
။မြောက်ကိုရီးယားနိုင်ငံမှာအော်တိုဘာ12ရက်နေ့မှာတာဝေးပြစ်ပယ်ရင်းဒုံးကျည်စမ်းသပ်မှုတွေကိုခေါင်းဆောင်ကင်ဂျွန်အွန်းကိုရင်ကြီးကြပ်ခဲ့တဲ့အကြောင်းအစိုးရသတင်းမီဒီယာတွေကနောက်တနေ့မှာဖော်ပြခဲ့ပါတယ်စစ်ဖြစ်လာရင်အသင့်အနေထားဖြစ်နေဖို့နဲ့မြောက်ကိုရီးယားစစ်တပ်ရဲ့နျူကလ িয়ার ဆွေမကတိုးတက်လာမှုတွေကိုပြသတဲ့အောင်မြင်တဲ့စမ်းသပ်မှုအဖြစ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောပါတယ်အိန္ဒိချင်းတောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ကမြောက်ကိုရီးယားကိုချင်းချောက်လာရင်နျူကလ িয়ার လက်နက်နဲ့လက်ဦးမှုရယူတိုက်ခိုက်နိုင်အောင်နျူကလ িয়ার လက်နက်စမ်းသပ်မှုတွေကိုမြောက်ကိုရီးယားကတဖြည်းဖြည်းတိုးလှုပ်လာနေတာပါဒီသတင်းပတ်အတွင်းစမ်းသပ်မှုအပါအဝင်ဒီနှစ်တွင်မြောက်ကိုရီးယားကနျူကလ িয়ার လက်နက်စမ်းသပ်မှုတွေစံချိန်တင်အများပြားလုပ်ခဲ့ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့စစ်ပွဲကြောင့်ဖြစ်လာတဲ့ကမ္ဘာတဝန်းရှုပ်ထွေးမှုတွေကိုအခွင့်ကောင်းယူပြီးမြောက်ကိုရီးယားကနျူကလ িয়ার လက်နက်စမ်းသပ်မှုတွေပိုလုပ်လာသလိုဒေတာရင်းအမေရိကန်တွေရဲ့မဟာမိတ်တွေနဲ့အမေရိကန်မျိုးအထီးဝါချင်းချောက်နိုင်တဲ့နျူကလ িয়ার လက်နက်ပိုင်နိုင်ငံတစ်ခုဖြစ်အောင်လုပ်နေတာဖြစ်တယ်လို့လေလာသုံးသပ်သူတွေကတွက်ဆပြောဆိုနေကြပါတယ်။
ကဘော်ဒူလီယန်မဟမူလီ
မလေးရှားပါလီမန်လွှတ်တော်ကိုအော်တိုဘားလ10ရက်နေ့မှာဖျက်သိမ်းလိုက်ပြီးတဲ့နောက်ရက်60အတွင်းရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေပါလေအသက်68နှစ်အရွယ်မလေးရှားခေါင်းဆောင်ဟောင်းမဟာတီယာမိုဟာမက်ကရွေးကောက်ပွဲဝင်မဲ့အကြောင်းအော်တိုဘားလ17ရက်နေ့မှာကြေညာလိုက်ပြီးသူသာရွေးကောက်ပွဲမှာအနိုင်ရခဲ့မယ်ဆိုရင်လက်ဆောင်မှုနဲ့ပြည်ထောင်ချာခံနေရတဲ့ဝင်ကြီးချုပ်ဟောင်းနာဂျေဘာဇက်ကိုလူချင်းချမ်းသာ권ပေးနိုင်တဲ့အကြောင်းသူကပြောသွားခဲ့ပါလေမလေးရှားအမျိုးသားစီးလုံးညီညွတ်ရေးအဖွဲ့လို့အဓိပ္ပာယ်ရတဲ့ UMNO ပါတီကညွန်မောင်းဖွဲ့ထားတဲ့ပါတီတွေရဲ့သဘောထားကွဲပြီးတော့သူ့ပါတီတစ်ခုတည်းကအနိုင်ရရှိနိုင်တယ်လို့ယူဆတဲ့အတွက်ရွေးကောက်ပွဲကိုခေါ်ခဲ့တာဖြစ်တဲ့အကြောင်းလက်ရှိဝင်ကြီးချုပ်အစ္စမယာကုပ်ကပြောပါသေးတယ်ပုံမှန်ဆိုရင်2023စက်တင်ဘာလကျတော့မှရွေးကောက်ပွဲကျင်းပရမှာဖြစ်ပေမဲ့အခုလိုလွှတ်တော်ကိုဖျက်သိမ်းလိုက်ပြီးတဲ့နောက်ရက်60အတွင်းရွေးကောက်ပွဲမဖြစ်နေကျင်းပရမှာဖြစ်တဲ့အတွက်ပုံမှန်ထက်စောပြီးတော့ဒီနှစ်နိုဝင်ဘာလမှာရွေးကောက်ပွဲကျင်းပရတော့မှာဖြစ်ပါသည်
COVID-19 ကပ်ဘေးကြောင့်နိုင်ငံသားသားခီးသွားတွေနိုင်ငံထဲဝင်ရောက်ခွင့်နှစ်နှစ်ခွဲလောက်ကန့်သက်ထားတဲ့ဂျပန်နိုင်ငံမှာအော်တိုဘာ17ရက်ကစလို့ခီးသွားတွေပြန်လည်ခွင့်ပြုလိုက်ပါတယ်။နိုင်ငံပေါင်းဒါဇင်နဲ့ချီကခီးသွားတွေကိုတော့ပြည်ဝင်ခွင့်ဗီဇာမပါဘဲလာရောက်လည်ပတ်ခွင့်ပြန်လည်ခွင့်ပြုလိုက်ပါတယ်။ကမ္ဘာပေါ်မှာ COVID ကြောင့်ကန့်သက်ချက်တွေအတင်းကျပ်ဆုံးချမှတ်ထားတဲ့နိုင်ငံတစ်ခုဖြစ်တဲ့ဂျပန်မှာအခုလိုကန့်သက်ချက်တွေအဆုံးသတ်လိုက်ချိန်မှာပဲနိုင်ငံသားသားခီးသွားတွေလည်းဝင်ရောက်လာနေကြပါတယ်။ဝန်ကြီးချုပ်ရဲ့ကြေညာချက်ထွက်လာပြီးနောက်ပိုင်းဒီလအစောပိုင်းကစလို့ဂျပန်ကိုလာဖို့လေရင်လက်မှတ်ဝယ်သူဦးရေ၃ဆလောက်တက်သွားတယ်လို့ဂျပန်လေကြောင်းလိုင်းတွေကပြောပါတယ်။ကန့်သက်ချက်တွေမရှိတော့ဘူးဆိုပေမဲ့လည်းခီးသွားလာမှုတွေပုံမှန်အပြည့်အဝပြန်ဖြစ်ဖို့ကတော့2025ခုနှစ်လောက်မှာဖြစ်နိုင်လိမ့်မယ်လို့လည်းလေကြောင်းလိုင်းတွေကပြောပါတယ်။ဂျပန်ရန်ငွေတန်ဖိုးကျဆင်းနေတဲ့အခြေအနေလည်းတိုက်ဆိုင်လာကြောင်းခီးသွားတွေဂျပန်မှာဈေးဝယ်ရတာပိုတန်တယ်လို့ခန်းစားကြရမှာလည်းဖြစ်ပါတယ်။တချိန်တည်းမှာပဲ COVID-19 ကြောင့်ကမ္ဘာလက်ခီးသွားတွေဝင်ရောက်ခွင့်နှစ်နှစ်ခွဲကျော်ပိတ်ထားတဲ့ထိုင်ဝမ်မှာအော်တိုဘာ73ရက်နေ့ကစလို့ကန့်တက်ချက်အလုံးပြည့်ဖြစ်ပြီးတော့ခီးသွားတွေဝင်ရောက်ခွင့်ပြန်လည်ခွင့်ပြုလိုက်ပါပြီ။ကပ်ဘေးကာလတစ်လျှောက်လုံးတရုတ်ပြည်မကြီးဟောင်ကောင်နဲ့ထိုင်ဝမ်ကိုလာသူအများစုဟာသတ်မှတ်ကာလအတွင်းမဖြစ်မနေတိကျခွဲပြီးတော့ quarantine ဝင်နေကြတာဖြစ်ပြီးနိုင်ငံအများစုမှာကန့်သတ်ချက်တွေပြန်ဖြေလျှော့ပေးလာတဲ့အချိန်မျိုးမှာတော့အဝင်အထွက်တွေတင်းကျပ်ထားခဲ့တာပါဒါပေမဲ့အခုတော့ဆက်ရောက်ချိန်မှာ quarantine ဝင်စရာမလိုသလိုရောဂါပိုးရှိမရှိသေးကြအောင်လုပ်တဲ့ PCR နည်းနဲ့ဆက်စပ်ဖို့လည်းမလိုတော့ပါဘူးဒါပေမဲ့လည်းခီးသွားတွေအနေနဲ့ရောက်ပြီးတော့တပတ်အတွင်းမှာတော့ကိုယ့်ရဲ့ကျန်းမာရေးအခြေအနေကိုစောင့်ကြည့်ရမှာဖြစ်သလိုယောဂါပိုးရှိမရှိချက်ချင်းအဖြေထွက်တဲ့နည်းနဲ့ယောဂါပိုးမရှိကြောင်းစစ်ဆေးသက်သေပြဖို့တော့လိုပါတယ်ယောဂါကူးစက်မှုများတဲ့နိုင်ငံတချို့ကခီးသွားတွေအပေါ်တီးခြားကန့်သတ်တာမျိုးတွေလည်းမရှိတော့ဘဲဘာသူမဆိုထိုင်ဝမ်ကိုကန့်သတ်ချက်မရှိလာရောက်နိုင်ပြီဖြစ်ပါတယ်ခင်ဗျာ
ဗင်နီဇွဲလားနိုင်ငံ Last Harriet မြို့မှာအော်တိုဘားလာ၈ရက်နေ့ကစပြီးတော့မိုးကြီးရေရှမ်းခဲ့ပြီးတဲ့နောက်အော်တိုဘားလာ၁၀ရက်နေ့မှာ Las Trujas မြို့လေးမှာနေပြကြခဲ့ပါလေ။ရေကြီးမှုတွေကြောင့်အင်ဂျီတထောင်ထပ်မင်းနဲ့ပျက်စီးပြီးတော့လူတရာလောက်သေဆုံးတာဖြစ်နိုင်တဲ့အကြောင်းသမတ်မတူတို့ဆိုရကခံမှန်းထားပါလေ။ Venezuela နိုင်ငံ Aragua ပြည်နယ် Las de Heria မြို့စီကိုသမတ် Nicolas Maduro သွားရောက်ခဲ့ပြီးတော့အင်ပျက်စီးဆုံးရှုံးသွားတဲ့ပြည်သူတွေအတွက်ဆိုရကအင်အစ်စ်တွေစောက်ပေးသွားမယ်အကြောင်းပြောပြီးတဲ့နောက်မှာတော့ပြည်သူလူအုပ်ကြီးကဩဘာတီနှုတ်ဆက်ကြေညာခဲ့ကြပါလေ။Las Trujas မြို့မှာမြေပြိုမှုကြောင့်လူ36ယောက်ထက်မနည်းသေဆုံးရတဲ့အကြောင်းခန့်မှန်းထားပြီးတော့ပျောက်ဆုံးနေတဲ့ဆွေမျိုးသားချင်းတွေကိုကျင်းတူမိသားစုတွေကဆက်လက်ရှာဖွေနေကြစေဖြစ်ပါလိမ့်။မြို့တော် Caracas အနောက်တောင်ဘက်42မိုင်ကမြို့မှာရေကြီးမှုအစောပိုင်းတုန်းကလျှက်စစ်မီးနဲ့ဖုန်းလိုင်းတွေပြတ်တောက်သွားခဲ့တာကြောင့်မြို့ကလူ 9,300 လောက်အခက်ကြုံခဲ့ရပါလိမ့်။ရပိုင်းတွင်းလက်စစ်မီးနဲ့ဖုန်းလိုင်းဆက်သွယ်မှုပြန်ရခဲ့ပြီးတဲ့အချိန်ထိပုံမှန်ရေလဲမရသေးတဲ့ပြဿနာနဲ့ကြုံရပြန်ပါလေ။ရေကြီးမှုရဲ့နောက်ဆက်တွဲအနေနဲ့ရွှေကြောက်ခဲတုံးတစ်ပင်နဲ့တခြားပစ္စည်းတွေစုပုံလာပြီးတဲ့နောက်မြေပြိုမှုလည်းဖြစ်ခဲ့တာပါ။ဒီလိုသဘာဝဘေးဒဏ်ကြောင့်နေအိမ်တွေပျက်စီးရတဲ့အပြင်စီးပွားရေးလုပ်ငန်းတွေပေါ်မှာလည်းထိခိုက်မှုများခဲ့ပါတယ်ရှင်
။ VOA မြန်မာပိုင်းကနေအခုလိုမျိုးရုပ်သံနဲ့တင်ဆက်နေတဲ့ဒီသတင်းတွေ၊သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့burmese.voanews.com မှာထုတ်လွှင့်နေချိန်တိုက်ရိုက်ကြည့်ရှုနားဆင်နိုင်သလိုမြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းကြည့်လို့ရနိုင်ပါတယ်။ VOA ရဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အချက်ပေးခြင်းနဲ့ဆိုရင်တော့ burmese@voanews.com စီကိုအီးမေးလ်ရေးသားပေးပို့နိုင်ပါတယ်။ဒီကနေ့စနေနေ့ညဘက်အတွက်နောက်ဆုံးရထိပ်တန်းသတင်းတွေကိုကိုဝင်းမင်းကတက်လက်အခုတော့ကြေညာပေးပါအောင်မယ်ရှင်။
အမေရိကန်အနေနဲ့ယူကရိန်းကိုစစ်ရေးကူညီဒေါ်လာ3,900ကျော်ထပ်ပို့သွားမယ်လို့အင်ဂျီရောကကြေညာလိုက်ပါတယ်။ရုရှားအနေနဲ့ယူကရိန်းပြည်သူတွေကိုပြစ်မှတ်ထားပြီးမဆိုင်အဝေးထိန်းတုံးတွေကြေကြေပြန့်ပြန့်မကြာခင်ကဖြစ်ခဲ့ပြီးမှအမေရိကန်ဘက်ကပထမဆုံးဖြစ်ဒေါ်လာ925သန်းကူညီဖို့မနေ့ကကြေညာလိုက်တာပါ။ဒါပေမဲ့အခုကူညီပေးမှုထဲမှာအရေးပါတဲ့လက်နက်သစ်တွေဒါမှမဟုတ်လေကြောင်းရန်ကာကွယ်စနစ်တွေမပါသေးပဲရုရှားကိုခုခံဖို့အရင်ပေးထားပြီးသားလက်နက်နဲ့ကြီးတွေထပ်ဖြည့်ပေးတာလားဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်ခင်ဗျာ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအီရန်မှာတည်ငါးဘက်ကြာလာတဲ့အထိလူထုဆန္ဒပြပွဲကြီးတွေမရက်တန်းဆက်ဖြစ်နေတဲ့ပေါ်အံ့ဩခဲ့ရပြီးရဲရင်တဲ့အီရန်အမျိုးသမီးတွေအီရန်နိုင်ငံသားတွေနဲ့အတူရက်တည်နေပါတယ်လို့ပြောလိုက်ပါတယ်။အီရန်ဘာသာရေးရဲတွေရဲ့ဖမ်းဆီးတာခံခဲ့ရတဲ့အီရန်အမျိုးသမီးတွေအတူတည်ဆုံခဲ့ပြီးတဲ့နောက်ပိုင်းပေါ်ပေါက်လာတဲ့ဆန္ဒပြပွဲတွေဟာအခုနှစ်ပိုင်းတွေအကြီးအမားဆုံးဆန္ဒပြပွဲတွေဖြစ်ပါတယ်။ဒီဆန္ဒပြပွဲတွေနဲ့ပတ်သက်လို့သမ္မတဘိုင်ဒန်ကကယ်လီဖိုးနီးယားပြည်နယ်အာဗင်ကောလိပ်မှာမနေ့ကမေကွန်းပြောကြားချိန်အခုလိုပြောခဲ့တာပါခင်ဗျာ။မြန်မာနိုင်ငံကတိုင်းရင်းသားလူနည်းစုတွေအရေးဦးစားပေးဖို့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မယ်လို့စစ်ကောင်စီအကြီးအကဲကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာတိုင်းရင်းသားလူနည်းစုတွေရဲ့အခွင့်အရေးတွေကိုအလေးပေးစဉ်းစားတဲ့အနေနဲ့လွှတ်တော်လိုက်စည်းကြားဥပဒေပြုခွင့်ရှိအောင်အခုလိုအခြေခံဥပဒေပေါင်တဲ့ကလှုပ်တင်တယ်လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမေအောင်လိုင်ကဒီနေ့မေကွန်းမှာပြောလိုက်တာပါ။တနင်္ဂနွေလုံးအပြစ်ခတ်ရဆဲသဘောတူစာချုပ် NCA လက်မှတ်ရေးထိုးခဲ့တာ9နှစ်ပြည့်အထိမ်းအခမ်းအနားအတွက်ဗီဒီယိုမေကွန်းပေးပြီးခုလိုပြောသွားတာပါတိုင်းနာကိုစားပြမှုအများစုရှိတဲ့အမျိုးသားလွှတ်တော်ကနေအဆိုပြုလိုက်တဲ့ဥပဒေမူကြမ်းတွေဟာပြည်တော်စုလွှတ်တော်မှာမဲခွဲဆုံးဖြတ်တဲ့အခါအများစုဖြစ်တဲ့ပြည်သူလွှတ်တော်ဘက်ကလွှမ်းမိုးအသာစီရသားတာတွေရှိတာကြောင့်အခုလိုတီးကြားဥပဒေပြုခွင့်ရှိတင်တာပါလို့သူကဆက်ပြောခဲ့ပါတယ်ခင်ဗျာတူရကီမှာတော့ကျောင်းမီးသွေးမိုင်းပောက်ခွဲပြီးသေဆုံးသူအရေအတွက်42ဦးထက်မနည်းရှိလာနေပါတယ်တူရကီမြောက်ပိုင်းမှာအလို့သမား130ရှိတဲ့ကျောင်းမီးသွေးမိုင်းမနေ့ညနေကပောက်ခွဲမှုကြောင့်တည်ဆုံးခဲ့ရတဲ့သူတွေအတွက်ဒီနေ့ဇာပနာခန္ဓာစပြင်းနေချိန်မှာနောက်ထပ်တည်ဆုံးမှုတွေဆက်ဒုလာနေပါတယ်။ Bartin ပြည်နယ် M Sara ကန်ဂျီမျိုးကနိုင်ငံပိုင်မိုင်းလုံငန်း Hardco Enterprise မှာဖြစ်တဲ့ဒီပေါက်ကွဲမှုတွေနောက်ထပ်17ဦးလည်းဒဏ်ရာတွေရထားပြီးဆေးရုံတင်သားရတယ်လို့တူရကီရရှိတွေကဆိုပါတယ်ခင်ဗျ
။ VOE မြန်မာပိုင်းရဲ့အောက်တိုဘာလ15ရက်ဒီ စနေနေ့ညဘက်ဒီထုတ်လွှင့်ချက်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။ရုပ်သံမိုင်းအင်ဂျင်နီယာတွေကတော့ Bill Andrade နဲ့ TN1 တို့ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ဒီမနက်ဖြန်တနင်္ဂနွေနေ့မနေ့အစီအစဉ်တွေကြာရင်တော့လိုင်းတို25 40 51 kHz 1113 9 တို့ကနေလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင် VOA အစီအစဉ်တွေကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ပြည်သူအားလုံးဖေးရကင်းရှင်းပြီးတော့ငြိမ်းချမ်းကြပါစေကျွန်မဆုမြတ်ပါပါရှင်